Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်ဝါရှင်တန်မြို့တော် VOA American တန်ကနေ2019ခုနှစ်အောက်တိုဘာလ16ရက်ဗုဒ္ဓဘုနေ့နေ့နဲ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိ9.24 40 52တို့ကနေဓာတ်ရိုက်ထုတ်လွှင့်သွားမှာပါ Facebook စာမျက်နှာဖြစ်တဲ့ VOA Burmese News ကနေလည်းဓာတ်ရိုက်နားဆင်နိုင်ကြပါရရှင်ကျမအင်ဂျင်နီယာ
မင်္ဂလာပါရှင်ကျမကခင်ဗျသက်ပါဒီမနက်ခင်းသတင်းတွေကိုကိုရဲမင်းထွန်းနဲ့အတူကြီးညာမှာပါဆီးရီးယားကိုကျူးကျော်မှုတွေရပ်ဆန့်ရေးအတွက်တူရကီသမ္မတကိုဖိအားပေးဖို့ American 2သမ္မတ Mike Pence ဦးဆောင်ပြီးတူရကီကိုသွားရောက်မှာဖြစ်ပါတယ် Ranger တွေဌာနပြောင်းရေးအတွက် Bangladesh အစိုးရပြုစုထားတဲ့လူ9000ပါစီးရင်တဲ့ခုကိုမြန်မာအစိုးရစီစစ်ဖို့အတွက်ဘင်္ဂလားဒေ့ရှ်အစိုးရကပေးအပ်လိုက်ပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမအင်ဂျင်နီယာ
ကောင်းပါပြီမြန်မာစစ်တပ်ပေါ်ပြင့်မတ်ထားပိတ်ဆို့အရေးယူဖို့အမေရိကန်လွှတ်တော်ဘက်ကကြိုးပမ်းချက်တွေပေါ်အမေရိကန်လုပ်ငန်းရှင်တွေရဲ့သဘောထားဘယ်လိုရှိပါသလဲ
ဒီအမေရိကန်လွှတ်တော်အမေရိကန်အစိုးရဘက်ကမြန်မာစစ်တပ်ကိုသူတို့တာဝန်ယူမှုနဲ့ဆက်ဆက်ပြီးတော့ပြည်ဝါရေးပိတ်ဆို့မှုရလို့ရှင်တယ် Facebook မှာ
တရင်စီစဉ်နောက်ပိုင်းမှာအပြည့်အစုံနားဆင်ရဖို့ရှိပါတယ်တခါ Washington DC မှာကျင်းပနေတဲ့ကမ္ဘာပံအစည်းအဝေးကိုတက်ရောက်နေတဲ့မြန်မာအရက်ဖက်လူမှုအဖွဲ့အစည်းတွေဘက်ကဘာတွေတင်ပြခဲ့တယ်လဲဆိုတာကိုလည်းနားဆင်ရဖို့ရှိပါတယ်နောက်ပိုင်းမှာတော့အင်္ဂါနေ့ညဓာတ်ရိုက်လေးလိုက်အစည်းအဝေးကိုထုတ်လွှင့်မှာပါအခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးတက်နဲ့ကိုရဲမင်းထွန်းတို့ကပြောပြမှာပါရှင်
ဆီးရီးယားရှေ့မြောက်ပိုင်းဒေသမှာတူရကီရဲ့ကျူးကျော်မှုတွေရပ်ဆန့်ရေးအတွက်တူရကီသမ္မတကိုဖိအားပေးဖို့ဒုတိယသမ္မတ Mike Pence ဦးဆောင်တဲ့စစ်မြေကိုယ်စားလှယ်အဖွဲ့တစ်ဖွဲ့ဟာတူရကီကိုသွားဖို့လုပ်နေပြီလို့သမ္မတ Donald Trump ကအင်္ဂါနေ့မှာကြေညာပါတယ်။သူ့သမ္မတ Mike Pence နဲ့အတူနိုင်ငံခြားရေးဝန်ကြီး Mike Pompeo လည်းလိုက်ပါသွားမှာဖြစ်ပြီးသူတို့ဟာဗုဒ္ဓဘူးနေမှာထွက်ခွာမှာဖြစ်ကြောင်းသမ္မတ Trump ကအင်ဂျီရိုနှင်းစီဥယျာဉ်သတင်းစာရှင်းလင်းပွဲမှာပြောပါတယ်။တူရကီဘက်ကအပြစ်ရက်ဖို့အတွက် American ကတောင်းဆိုမှာဖြစ်တယ်လို့လက်ရှိမှာအပြင်းထန်ဆုံးအရေးယူမှုတွေချမှတ်ထားကြောင်းလည်းပြောပါတယ်။အစ်မင်းကိုယ်စားလှယ်ဖွဲ့ကချက်တပြင်းနေမှာတူရကီသမ္မတ Recep Tayyip Erdogan နဲ့တွေ့ဆုံမှာဖြစ်ပြီးဒီတွေ့ဆုံပွဲမှာအမျိုးသားလုံခြုံရေးအကြံပေး Robert O'Brien နဲ့ IS တိကျနှင်းနှင်းကမ္ဘာလုံးဆိုင်ရာပူးပေါင်းမှုနဲ့စီးရီးယားအရေးဆိုင်ရာအထူးတန်တမန်ဖြစ်တဲ့တန်မကြီး James Jeffrey တို့လည်းပါမှာဖြစ်ကြောင်းသမ္မတကပြောပါတယ်။အဲဒီဒေတာမှာအဖြစ်ခတ်ချက်ချင်းရက်ဆဲဖို့နဲ့နိုင်မှုရရအောင်လုပ်ဖို့အမေရိကန်တနိဋ္ဌာန်ခြားတမ်းမှုကိုဒုသမ္မတ Mike Pence ရှင်းလင်းပြောကြားမှာဖြစ်ကြောင်းသမ္မတအင်ဗျူထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြပါတယ်။တွေ့ဆုံပွဲအတွင်းမှာလည်းတကယ်လို့တူရကီနဲ့ညှိနှိုင်းအဖြစ်မထုတ်ခင်အချိန်ထိအမေရိကန်ရဲ့စီးပွားရေးတန်ခတ်မှုကိုဆက်ပြီးထားမယ်ဆိုရဲသမ္မတ Trump ရဲ့တနိဋ္ဌာန်ခြားတမ်းမှုကိုဒုသမ္မတကထပ်လောင်းပြောကြားမှာဖြစ်ကြောင်းနဲ့ကြေညာချက်မှာဖော်ပြထားပါတယ်။
အမေရိကန်လုပ်တော်ကော်မတီ3ခုအဖွဲ့ဝင်တွေဟာအမေရိကန်သမ္မတကိုတရားစစ်ဆိုရေးစုံစမ်းစစ်ဆေးမှုတွေကိုဆက်လက်လှုပ်ဆောင်ခဲ့ကြရမှာအင်ကာနီမှာလည်းအမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနကတာဝန်ရှိသူတွေနဲ့ကြားနာစစ်ဆေးမှုတွေဆက်လက်လုပ်ခဲ့ကြရတယ်။ဥရောပနဲ့ယူရေးရှားဒေသဆိုင်ရာဒုတိယလက်ထောက်နိုင်ငံခြားရေးဝန်ကြီး George Kent ဟာအင်ကာနီမှာကြားနာစစ်ဆေးမှုခံယူဖို့လွှတ်တော်အစည်းအဝေးကိုသွားခဲ့ပါတယ်။ George Kent ဟာလုံသက်ရှည်တန်တမန်အမှုတန်းတစ်ဦးဖြစ်ပြီးယူကရိန်းနိုင်ငံဆိုင်ရာဂျွန်ဂျင်သူလည်းဖြစ်ပါတယ်။ဒီနေ့လာနေကပြုလုပ်ခဲ့တဲ့ကြားနာပွဲမှာတော့အမေရိကန်သမ္မတ Donald Trump ရဲ့ရုရှားနဲ့ဥရောပဆိုင်ရာထိပ်တန်းအကြံပေးဖြစ်သူ Fiona Hill ကယူကရိန်းနိုင်ငံဆိုင်ရာအမေရိကန်သမ္မတကြီးဟောင်း Marie Yovanovitch ကိုသမ္မတ Trump ကအလုပ်ထုတ်ပစ်ပယ်ခဲ့တာကိုသူ့အနေနဲ့ဆန့်ကျင်ခဲ့ကြောင်းအမေရိကန်အလုပ်တော်ကော်ပိုရိတ်ရှေ့မှောက်မှာထွက်ဆိုခဲ့ပါတယ်။အင်ဖြူရောကယူကရိန်းနိုင်ငံကိုဖိအားပေးခဲ့တဲ့ကိစ္စအပေါ်မှာလည်းအမျိုးသားလူညွန်ရေးအကြံပေးပုဂ္ဂိုလ် John Bolton ကစိုးရိမ်ပူပန်ကြောင်းပြောကြားခဲ့တယ်လို့လည်းသူကပြောပါတယ်။ Fiona Hill ရဲ့ကြေညာပွဲကိုတကားပိတ်လုပ်ခဲ့တာဖြစ်ပေမဲ့ AP, New York Times နဲ့ Washington Post သတင်းထံတွေကတရိဌာနတွေကကျန်းမာပွဲတဲ့ယင်းဤကျောင်းဝင်သူတွေကိုကိုးကွားပြီးအသေးစိတ်ဖော်ပြရေးသားခဲ့ကြတာပါပြီးခဲ့တဲ့သတင်းမကသမ္မတ Trump ရဲ့ပုဂ္ဂိုလ်ရေးရှိနေတူဖြစ်သူ Rudy Giuliani ကယူကရိန်းနိုင်ငံဆိုင်ရာတာမတ်ဂျီဟောင် Yovanovitch ရဲ့ဆွမ်းဆောင်ရည်ကိုဝေဖန်ခဲ့ပြီးတဲ့နောက်ပိုင်းမှာတာမတ်ဂျီဟောင် Yovanovitch ကအောက်လွှတ်တော်ကျန်းမာပွဲကိုနိုင်ငံရေးဝန်ကြီးဌာနကပိတ်ပင်တဲ့ကြားကသွားရောက်စစ်ဆေးခံယူခဲ့ပါတယ်အဲ့ဒီကျန်းမာပွဲမှာသမ္မတ Trump ဟာသူ့ကိုမမှန်မကန်နဲ့မခိုင်လုံတဲ့အကြောင်းပြချက်တွေနဲ့အလုပ်ကထုတ်ပြခဲ့တာလို့ထွက်ဆိုထားခဲ့ပါတယ်အောက်လွှတ်တော်ကော်မတီဟာ Rudy Giuliani ကိုလည်းတော်ကိုလာရောက်ဖို့စင်ကောစာထုတ်ထားခဲ့ပေမဲ့သူကတော့ရောက်ချင်းတော့ရောက်ဖို့ညှင်းဆိုထားပါတယ်။ဒါကြောင့်သူကလွတ်တော်ကိုမထင်မမြင်ပြုမှုနဲ့ရင်ဆိုင်ရဖို့ရှိနေပါတယ်ခင်ဗျာ။
Ukraine nengah tiup nengah ni nene siwai lo samu matu a mat asong dia maculon kebulu tu tamra hang jo bayi ni tapi tu hantar bayi ni kapio sulai bime tu ya di lo samu jo tu pakai bawa wibang hubi pila semago tu mesin sa mige lah macam pun kang kebare. Inga ni ABC jauh dan tu song memang kama hantar bayi ni kapio jah kebawa tu ya lo samu jo yang tu tamra tawon juta tu pu Democrat Party tamra langsir pawon senjai ni le tu pakai jo bayi ni bawa wibang siari pila ni lo hantar bayi ni kapio bare. Tuha, ajen temurau Barack Obama letakkan tu pakaian tu temurau si tawon tensang ni cuma Ukraine swing komuniti cukup je deh. Baris mama bokpawan luji dia objek lawan kita apa le? Tuha dia bokliga komuniti cukup mah bokpawan luji tawon jutaya gani le? Nampak ke le? Tu si ni kat tening ni kat apa le? Ukraine temurau ni jumlah telefon satu objek jamu gani temurau Donald Trump gudia swing ni lawan muri pola ke? Bigger laga sabi, hantar badan halu ni yang gua tak mahu terkaya. Kuma media ni biasa terkaya apa? Tama Trump suap poya tu, Ukraine galau tu ni pertapi memang dengan lu ni le lu le tu gam memang kama biasa.
Jatuh si kuning si boy ajar dek jumpai gaya bi naubai. Kebab si boy ya, ni kau izau pilih ni elu. Kebab gua je yang mengui apa IMF kapiu awal. Mereka ni dia orang yang ujaga kundoi sepoi jang. Si boy lungan uja, mahu meja pihun remi tanda pi. Jadi mungkin mula jasa ni jema IMF fakar gulu pelai tap cepat. Jadi dekau jenis saya moni lain, akan tashi ni raja. Mula Yesus itu ni nampu bang pihca jauh pun tak tontah dulu. Kebas siwai lala ha, mati jam je ya mune sunzaya me ani erwinne wine ni elu ledri pe thawar. Nipale ni lagan cebase. Kebas siwai lala jauh terinsa silam pelu sema IMF fakar siwai pinjasi fakar gangsan cita kutip kupinaka. Siwai jasa mula ni adu pelan pelan tu mati jaja jauh. Kebas siwai lala ลาไม่เห็นพี่นี่เลยหรือเปล่าวะเลยคนตัวเองที่มาบุญยึดแต่ในใจมาลูกเรื่องนี้ด้วยไอ้แม่ฟัวจีก้าก็ว่าสิวัยตัวเดิมหนูก็ต้องลาปัดได้มาช่อช้าขมันนี่แบบเช่นว่าเลยน่าสงสารที่พี่นี่ขมันจะมาช่อช้าเรื่องนู้นยากว่าสิวัยตัวเดิมหนูต้องยากันนู้นขมันท่าเดียวน่าท้องเสียกูเนี่ยขมันจะกูเลยจะเข็นขมันท่าจะเตะช่อช้าขมันก็ยามาต้องเดิมมาเลี้ยงกันนู้นตาชิเมลุสัวเลยคนตัวเองปฏิบัติการเนี่ยใครอยากช้ามุกบาดวันช่อช้าด้วยอะไรเจ้าเลย ိုးတက်ခဲ့ပါရခင်ဗျာ
VOA American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းနိုမီတာ24 kHz 12.13 လိုင်းနိုမီတာ40 kHz 9.13 လိုင်းနိုမီတာ51 kHz 9.85 နဲ့လိုင်းနိုမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA American တဲ့မနေ့ခင်တင်းတွေကိုဆက်လက်ကြီးညာနေပါတယ်။ Rohingya ရေထာနေပြန်ပို့နိုင်ရတဲ့ Bangladesh အစိုးရပြုစုထားတဲ့လူ9000ပါနောက်ထပ်ဆင်းရဲအသစ်တစ်ခုကိုမြန်မာအာဏာပိုင်တွေစီးစစ်ဖို့အတွက်ပေးရခဲ့တယ်လို့ Bangladesh နိုင်ငံခြားရေးဝန်ကြီး AK Abdul Momon ကအင်္ဂါနေ့မှာပြောကြား Bangladesh BBS သတင်းမှာဖော်ပြထားပါတယ်။အင်္ဂါနေ့အစောပိုင်းမှာ Bangladesh နိုင်ငံခြားရေးဝန်ကြီးဌာနအရှိတောင်အာရှဆိုင်းယားညွှန်ကြားမှုချုပ် M. Dawa Hossain ကဒီဆင်းကိုမြန်မာတမတ်ကြီးဦးလွန်ဦးကိုလွှဲပြောင်းပေးခဲ့တာဖြစ်ပါတယ်။အင်္ဂါနေ့ပြည့်တဲ့ဆင်းရဲပြင်းမြန်မာအာဏာပိုင်တွေစီးစစ်ဖို့အတွက်အရင်တုန်းကပေးပို့ထားတဲ့ Rohingya ဆင်းကတော့9000ခွဲလောက်ရှိတယ်လို့နိုင်ငံခြားရေးဝန်ကြီးမိုမန်ကပြောပါတယ်။ Rohingya တွေဌာနပြန်ရေးလုပ်ငန်းစဉ်အတွက်မကြသေးခင်ကဖွဲ့စည်းလိုက်တဲ့ Bangladesh မြန်မာနဲ့တရုတ်သုံးပွင့်ဆိုင်အလုပ်ဖွဲ့ပထမဆုံးစီဝေးကိုမကြခင်မှာစတင်မှာဖြစ်ကြောင်းနဲ့ဒီလိုစီဝေးချင်းပတ်ဖို့အစီအစဉ်တွေလုပ်နေပြီလို့လည်းဝန်ကြီးမိုမန်ကပြောပါတယ်။ရခိုင်ပြည်နယ်ကနေ Bangladesh ဖက်ထွက်ပြေးခေါ်လုံကြတဲ့ Rohingya တွေဌာနပြန်ပို့ရေးအတွက်လက်တွေ့ချင်းနေစူးစမ်းလေ့လာရေးဆိုင်ရာသုံးပွင့်ဆိုင်အလုပ်ဖွဲ့ကိုဖွဲ့စည်းဖို့ပြီးခဲ့တဲ့လနီယောကုလသမဂ္ဂထရီနီလာကန်ဘေးရွက်အစည်းအဝေးမှာမြန်မာဘင်္ဂလားဒေ့ရှ်နဲ့တရုတ်တို့သဘောတူညီခဲ့ကြတာပါ Rohingya ဆိုတဲ့အတုံးလုံးကိုလက်မခံတဲ့မြန်မာအစိုးရကသူတို့ကိုစီးစစ်ပြီးပြန်လက်ခံမှာဖြစ်ကြောင်းပြောသလိုသူတို့ဌာနေပြန်ရေးအတွက်ဘင်္ဂလားဒေ့ရှ်အစိုးရနဲ့ကကုလသမဂ္ဂအဖွဲ့အစည်းနဲ့ပါလက်တွဲဆောင်ရွက်နေတာဖြစ်ပါတယ်လက်ရှိမှာဘင်္ဂလားဒေ့ရှ်အစိုးရက Rohingya တပ်မတော်ကိုလက်ခံထားရတာပါ
အာဆီယံလူ့ခွင့်ရေးကော်မရှင်အဖွဲ့ဝင်မြန်မာစင်ကာပူမလေးရှားနဲ့ထိုင်းနိုင်ငံတို့ရဲ့ကုသလေတွေဟာဒေသတွင်းနေဆက်ဖြတ်ကျော်ဖြစ်ပွားနေတဲ့မီးခိုးလွှမ်းမှုပြဿနာကိုဖြေရှင်းဖို့နဲ့အနာဂတ်မှာထပ်မံမဖြစ်ပွားအောင်အဖွဲ့ဝင်နိုင်ငံတွေအကြားပုံမှန်ခိုင်မာတဲ့ပူးပေါင်းဆောင်ရွက်မှုတွေလှုပ်ဆောင်ကြဖို့တောင်းဆိုလိုက်ပါတယ်အော်တိုဘတ်၁၄ရက်နေ့ကထုတ်ပြန်တဲ့ကြေညာချက်မှာအဲ့ဒီနိုင်ငံလေးနိုင်ငံကုန်စလဲ၄ဦးကဒီနှစ်ဖြစ်ပွားခဲ့တဲ့မီးခိုးလွှမ်းမှုပြဿနာဟာရှစ်တောင်အာရှဒေသကဒေသခံ ဒီသူပိသားတွေရဲ့အခြေခံခွင့်ရေးပေါ်စုချိုးတက်ရောက်စေခဲ့တယ်လို့ဆိုပါတယ်စေကဘူးကဒေါက်တာရှာရှိဂျာယာကူမာမလေးရှားကအဲရီပေါ်ဆာမြန်မာကတာမကြီးဦးလာမြင့်နဲ့ထိုင်းနိုင်ငံကဒေါက်တာအမရာပွန်စီပိစတိုကတထောင်960ခုနှစ်တုန်းကဒေါ်ဒေသတွင်းတော်မီအပြင်းထန်လောင်ကျွမ်းပြီးနောက်အာဆီယံဖွဲ့ဝင်ကြလက်မှတ်ရေးချိုးချုပ်ဆိုခဲ့ကြတယ်နေဆက်ဖြတ်ကျော်မိကုန်းဖုံးလာလေတုညဉာဏ်မှု ဒီမှာဖြစ်ပြီးဖြစ်နေတဲ့ပြဿနာတစ်ခုဖြစ်နေကြောင်းလည်းကြေညာချက်မှာဖော်ပြထားပါတယ်ခင်ဗျာ
ထိုင်းနိုင်ငံမှာမွေးစေဝမှန်ကိုရောင်းဝယ်မှုကိုအမြင့်ပြည့်ဆင်းလင်းမှုစီမံကိန်းချလုပ်ဆောင်နေတာဖြစ်ပြီးခုရပိုင်းတွင်ကာလတန်ဖိုးအဖြစ်ဘတ်တန်ပေါင်း1000လေးကျော်တန်ဖိုးရှိတယ်မွေးစေဝစစ်ကြွစီ9တန်းကိုနဂေါ်စွမ်ခဲမှာဖမ်းဆီးရမိတယ်လို့ထိုင်းမြန်မာနယ်စပ်ချင်းရန်ခရိုင်ဘက်ကလာတဲ့ဘင်းဂျူနဲ့အိုက်စ်လိုခေါ်တဲ့မွေးစေကီလိုများစွာကိုလည်းဖမ်းမိခဲ့ကြောင်း
အောက်တိုဘာ17ရက်ကနဝစကန်ခရိုင်မှာတောင်ပေါ်တိုင်းဒေသကိုမောင်းလာတဲ့ကားကိုရဲတပ်ဖွဲ့ဖမ်းဆီးရတာနဲ့ထိုင်းမြောက်ပိုင်းကလာတဲ့စစ်ကြောစီခုနှစ်တန်းကိုဖမ်းမိတာပါ။ဖိလစ်ပိုင်နိုင်ငံအေရှေဖိလစ်ကန်ကျင်းပမယ်အချိန်30မြောက်ရှိတော်အရှာအာဂဒပြိုင်ပွဲမြို့သားဘောလုံးပွဲအတွက်အင်္ဂါနေ့ကမနီလာမြို့တော်မှာအုပ်စုအသီးသီးခွဲတာမှာမြန်မာအသင်းဟာအေရှေဖိလစ်ပိုင်အသင်းနဲ့
ဒီနေ့နဲ့ခင်သတင်းတွေကိုဒေါက်ခင်မျိုးတက်နဲ့ကိုရဲမင်းထွန်းတို့ကပြပြသွားတာပါရှင်အခုတော့သတင်းလှော်တွေကိုဆက်လက်တင်ဆက်မှာပါမြန်မာနိုင်ငံကရခိုင်ပြည်နယ်အကြက်အတဲမှာတာဝန်ယူမှုတာဝန်ခံမှုရှိလာစေဖို့မြန်မာစစ်တပ်ကိုအမေရိကန်ဘက်ကပြစ်မှတ်ထားအရေးယူမဲ့ကိစ္စမှာစီးပွားရေးပိတ်ဆို့မှုတွေပါပါလာမယ်ဆိုရင်မြန်မာနိုင်ငံရဲ့စီးပွားရေးလုပ်ငန်းတွေကိုထိခိုက်နိုင်တယ်လို့အ Washington DC Cheshire American ASEAN Siwai Kaunsi Usaune American Longan Shimya Pweha Tigere Sitin Bala Akonga Myanmar Nangan Twayao Pi Asoya Tawin Shiduri Pawin Myanmar Kongde Samu Atin Chong Ne Twisong Swinne Ga Bare Myanmar Nangan Ma Lashi Yini Myauk Nan Lou Kai Ni De Chevron Ford Google Amazon Coca-Cola Mastercard Visa Sare American Siwai Company Ji Re Ye Kozale Re Le Aei Phwe De Ma Pawin Ga Da Ba Da Chao American Lut Daw Ne Asoya Baka Myanmar Sit Tet Paw Pit Met Tha Paiso Ye Yu Ye Choban Jet Twe Paw Ma American Longan Shin Ne Baka Belo Tabaw Tha Shi Ba Da Le American ASEAN Siwai Council Ye Myanmar Naingan Pu Maung Saung Ye Yee Mu Ko La Phou Myin Ga Akhu Lu Pyo Ba Le
Di American Lut Daw American Asoya Baka Myanmar Sit Tet Ko Tharo Tawin Yu Mu เนี่ยสะสะပြီးတော့စီးပွားရေးပိတ်ဆို့မှုညာလောက်ချင်တယ်ပိတ်ဆို့မှုညာစီးပွားရေးမဟုတ်ပါဘူးချိုးသေးကြတယ်မှာဆိုဗီဇာပိတ်ဆို့မှုညာပါလောက်ချင်တယ်ဆိုတော့သဘောရတစ်ခုထွက်လာထွက်လာတဲ့အခါမှာစီးပွားရေးဘက်ကိုအဲ့ဒီပိတ်ဆို့မှုကရောက်သွားရင်ထွက်လာနိုင်တဲ့နောက်ဆက်တွဲစိုးကြိုးတွေကဒီတွဲမှာရှိရဲ့စီးပွားရေးညာကိုရိုက်ခတ်နိုင်တယ်ဆိုတော့ကျွန်တော်တို့မြင်တယ်အဲ့တော့ပြန်ပြောတော့
Borrego Peso Jumesa, Nemanang, Nanganda Yinin Yonemu Ubudine and Yi, Diri Comuni Rene, Bubang Samyapi, Tota on Lotene Lumianjang, Gula Pomyang Suare.
Lumio, Dane, such a day, Longani, Gong Long Lay, Two I Basum Red, Daga Longani on the Two I Basum Red, Dane, such a yellow way to my paro. Dame, Lumio, she may be so whatever. Like be a little child, due diligence for ya. No, like be your shiny higher. And you research as in Hane, the Elsa, she makes you, Sazamu, she makes you, life today process ya, sing I die, we let go, eh? Be your Louis Allah Yanto wise. Eh, don't down there, go me G's on a song, yo, when I go me G, G, you know, go a go out of go me G's on a dog, then, damn American beggar, a bailing, eh, long lady, as a media jar, damn you, she may be so great, oh, throw a mama can angry, with mana, they look laid out, be a don't end of mana, you need an end of mana, laid it, right?
ညီမမကဲကိုကြည့်အောင်ကြည့်အောင်အဲ့လိုဖြစ်တာအဲ့တော့အဲ့လိုမျိုးနေရာမှာဟိုရတဲ့နဲ့ခွင့်ရည်တွေအဲ့ဖြစ်တဲ့နဲ့ပူပေါင်းဆောင်ရွက်မှုတွေလွတ်သွားမှာကျွန်တော်ကမြင်တဲ့အတွက်ဘယ်လိုမျိုးတော့ PY ပြေးချုပ်မှုမှာကျွန်တော်တို့ကထောက်လည်းမထောက်ခံဘူးမထောက်ခံရင်ကျွန်တော်ရှုံ့ချဒါပေမဲ့မြန်မာနိုင်ငံမှာနိုင်ငံသားယင်းညှို့နှံမှုတွေလှုပ်ဆောင်တာကိုကန့်ကွက်တာမဟုတ်ပေမဲ့ ဒီနေ့ကျွန်တော်တို့ရဲ့ဆက်ရှိမှာအပြည့်စုံနားဆင်ရဖို့ရှိပါတယ်။တခါဝါရှင်တန်ဒီစီမှာကျင်းပနေဆိုရင်လူ့ကိုယ်ရေးချိုးဖောက်မှုအကျိုးဆက်NDA တွေရှိနေတယ်ဆိုတာအမေရိကန်လုပ်ငန်းရှင်တွေဘက်ကတတိထားမှာဖြစ်တယ်လို့တာဝန်ယူရမှာဖြစ်တယ်လို့ Global Witness ရဲ့မြန်မာနိုင်ငံဆိုင်ရာတာဝန်ခံပေါ်ဒိုနိုဝစ်ကပြောရေးကိုပြောပါတယ်။
U.S. businesses investing in Myanmar or considering investing in Myanmar, I think that, you know,
Myanmar ရမှာ ယင်းညှို့နှံထားတဲ့အမေရိကန်ကုမ္ပဏီတွေပဲဖြစ်ဖြစ်ယင်းညှို့နှံဖို့စိတ်ဝင်စားတဲ့ကုမ္ပဏီတွေပဲဖြစ်ဖြစ်တာဝန်ယူမှုရှိတဲ့ယင်းညှို့နှံမှုဟာမြန်မာပုဂ္ဂလိကပိုင်စီးပွားရေးလုပ်ငန်းတိုးတက်မှုတွေအလွန်ကိုလိုအပ်တယ်လို့ကျွန်တော်တို့မြင်ပါတယ်။ဒါပေမဲ့ကုလသမဂ္ဂမြန်မာနိုင်ငံဆိုင်ရာအချက်အလက်ရှာဖွေရေးမစ်ရှင်ကရှင်းရှင်းလင်းလင်းထောက်ပြထားတာကအမေရိကန်ဒါမှမဟုတ်နိုင်ငံသားစီးပွားရေးကုမ္ပဏီတွေအနေနဲ့ မြန်မာဥပိုင်ကုမ္ပဏီလီမိတက်လိုမျိုးမြန်မာစစ်တပ်ပိုင်ကုမ္ပဏီတွေနဲ့ပတ်သက်လုပ်ကိုင်ရင်လူ့ခွင့်ရေးချိုးဖောက်မှုရဲ့အကျိုးဆက်တွေအန်ရယ်ကိုရင်ဆိုင်ရဖို့ရှိနေပြီးအထူးသဖြင့်ပြည်ပကတေသတွေမှာယင်းညှို့နှံမှုစဉ်းစားမဲဆိုရင်စီးပွားရေးလုပ်ငန်းတွေဟာလူ့ခွင့်ရေးချိုးဖောက်မှုတွေကိုတိုက်ရိုက်ပံ့ပိုးတယ်လို့ဖြစ်နေမဲဆိုတာပါ။ဒီကနေ့စက်တင်ဘာလကအမေရိကန်အောက်လ
ာပါဝင်ဖို့ရှိမရှိဒီအောက်တိုဘာလအတွင်းသိရမှာဖြစ်ပါတယ်ရှင်။ VOA မြန်မာပိုင်းအစီအစဉ်ကို Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်ရှင်။မြန်မာပြည်သူတွေလျှက်စစ်တအားအရာနယ်ပြည်ဈေးနှုန်းကကြီးမြင့်နေကြောင်းကမ္ဘာ့ဘဏ်အစည်းအဝေးမှအရက်ဖက်အဖွဲ့အစည်းတွေကတင်ပြခဲ့ကြပါတယ်။ American ပြည်ထောင်စု Washington DC မှာကျင်းပနေတဲ့ကမ္ဘာ့ဘဏ်နှစ်ပတ်လည်အစည်းအဝေးအတွင်းမြန်မာလျှက်စစ်ကဏ္ဍအရေးပြန်လည်သုံးသပ်ဆွေးနွေးနေတဲ့အကြောင်းကိုတော့မတ်တိန်ကီထိုက်ကစူးစီးတင်ပြမှာပါရှင်။2030ပြည်နှစ်မှာတနိုင်ငံလုံးလျှက်စစ်ရာနှုန်းပြည့်ရရှိရေးမြန်မာအစိုးရရဲ့စီမံဆောင်ရွက်ချက်မှာကမ္ဘာ့ဘဏ်ကဒေါ်လာတန်းလေးရာချင်းငွေချပေးပြီးပံ့ပိုးဆောင်ရွက်နေတာပါမြမလျက်စစ်ကဏ္ဍမှာကမ္ဘာ့ဘဏ်ရဲ့ပါဝင်ဆောင်ရွက်ချက်တွေအပေါ်အရက်ဖက်အဖွဲ့အစည်းတွေနဲ့ပြန်လည်သုံးသပ်တဲ့အစီအဝေးကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကကမ္ဘာ့ဘဏ်ရုံးချုပ်မှာဒီသတင်းပတ်ထဲဆွေးနွေးနေပါတယ်ဆွေးနွေးပွဲကိုကိုယ်တိုင်တက်ရောက်ဆွေးနွေးနေတဲ့ BIC Bank Information Center Europe ရဲ့မိဖက်အရက်ဖက်အဖွဲ့အစည်းဖြစ်တဲ့ Save the Natural Resource စာနာရဲ့ဒါရိုက်တာကိုဧပရယ်ဂျူဂျူးကအခုလိုပြောပါတယ
်အဓိကအခုကျွန်တော် BIC Europe နဲ့ပေါင်းပြီးတော့မှကျွန်တော်အခုအစီအစဉ်စာတောင်းထုတ်ထားပါတယ်ကြာအဲ့ဒါက World Bank ကဒီမြန်မာနိုင်ငံမှာ NEP ပေါ့ National Electricity Plan ပေါ့အဲ့ဒါနဲ့ပတ်သက်ပြီး World Bank ကထောက်ပံ့ပေးနေတာရှိတယ်အဲ့ပေါ်မှာမူတည်ပြီးတော့မှကျွန်တော်တို့ကဒီအစီအစဉ်ကထုတ်ပြီးတော့မှအကြံပြုထားတဲ့ဟာတွေကိုလာပြီးတော့မှအဲ research paper တွေဟာတွေလာပြီးဖတ်ကြတာပြီးတော့မှဒီပုံမှန်ဟိုနောက်ထပ် world bank အနေနဲ့ထပ်လုပ်မယ်ဆိုရင်မြန်မာနိုင်ငံမှာတတိထောက်ဖို့နဲ့ပြုပြင်နိုင်မှုအတွက်တွေလာရောက်တင်ကြတာဖြစ်ပါတယ်ကြာဟုတ
် BIC Europe နဲ့ Save the Natural Resource စာနာတို့ပူးပေါင်းပြီးထုတ်ထားတဲ့စစ်တမ်းနဲ့ပတ်သက်ပြီးအင်ကာနစ်ကကမ္ဘာ့ဘဏ်ရုံးချုပ်မှဆွေးနွေးခဲ့ကြတာပါပြည်သူတွေလျှက်စစ်အရနည်းနေသေးတဲ့အကြောင်းကမ္ဘာ့ဘဏ်ဘက်ကဆောင်ရန်ရှောင်ရန်တွေကိုဆွေးနွေးခဲ့တဲ့အပြင်2030ပြည့်နှစ်မှာလျှက်စစ်အပြည့်အဝရရှိရေးမြန်မာအစိုးရရဲ့ကျူးပန်းချက်မှာပြန်ပြည့်မြဲစွမ်းအင်ကိုအားထားအသုံးပြုမဲ့မူဝါဒပြောင်းလဲလာရေးကမ္ဘာ့ဘဏ်ဘက်ကတွန်းအားပေးဆောင်ရွက်ဖို့တိုက်တွန်းခဲ့တယ်လို့လဲကိုဧပရယ်ဂျူဂျူးကပြောပါတယ
်ကျွန်တော်ဒီအခုထွက်တဲ့ recession မှာဆိုအဓိကအဖြစ်တော့ World Bank အနေနဲ့ဒီ NEP လုပ်တဲ့ theme မှာမြန်မာနိုင်ငံမှာရရှိမီကိုလူတူကရရှိနေတာအရင်နေပန်းနေသေးတယ်ပြီးရလို့ရှင်လည်းဈေးကအရင်ကြီးနေသေးတယ်ပြီးတော့မှနောက်တစ်ခုက MEP အနေနဲ့ကလှုပ်ဆောင်နေတဲ့အထက်မှာအရင်ကြီးကိုဘိုးချုပ်ကင်မှုအရင်များပြီးတော့မှဝက်ဘက်အနေနဲ့ကသူနဲ့လုပ်တဲ့ဆိုတဲ့အချိန်မှာတကယ်ဒီ CSO တွေရဲ့အတန်တွေပေါ့ဖို့အားနည်းတယ်ဆိုရင်ဟောတော့ပြောလို့လည်းဖြစ်ပါမယ်ဗျာMEP တွင်ကတပိုင်းမြန်မာအစိုးရအနေနဲ့ကသူက2030မှာရရှိရဖို့အတွက်ဆိုလို့ရှိရင်ရရရရှိရဲ့ကြောက်မီသွေးရဲ့ကိုအားပြုပြီးတော့မှရရှိတာအဖြစ်တင်ဖို့အတွက်စီမံနေတာရှိပါတယ်ကြာအဲ့တော့ကျွန်တော်တို့အစီအစဉ်စာထဲမှာကကြောင်မီသွေးရဲ့ဒီရေအားရစ်အခြေအနေတွေမလုံဆောင်ပဲနဲ့ဟိုပြန်ပြည့်မြဲဆိုင်းရင်လို့ပြောရဲ renewable energy ကိုဟိုမူဝါဒအရကောဒီအောက်ခြေမှာလုံဆောင်နေတဲ့ဟာတွေကိုမူဝါဒအရကောတကယ်လုံဆောင်နေတဲ့နေရာမှာအထောက်ပံ့ပေးနိုင်ဖို့အတွက်ကိုအကြံပြုထားပါတယ်ကြာခုနကပြောတဲ့တန်းစင်သောဆိုင်းရင်ရဲ့ပြီးတော့ပြန်ကျွန်တော်အဓိက highlight လုပ်တာတော့ပြန်ပြည့်မြဲဆိုင်းရင်ပေါ့မြန်မာနိုင်ငံမှာပြန်ပြည့်မြဲဆိုင်းရင်တွေတော်တော်များရှိတယ်အဲ့ဒါတွေကိုကမ္ဘာ့ဘဏ်အနေနဲ့တတိထားပြီးလှုပ်ဆောင်ဖို့အတွက်အကြံပြုထားခြင်းဖြစ်ပါတယ်ဟုတ
်မြမလျက်စစ်စွန့်အင်ရှင်းမြစ်တွေနဲ့ပတ်သက်လို့တော့ကမ္ဘာ့ဘဏ်ဘက်ကတစုံတရာပြောဆိုထားတာမရှိသေးပါဘူး မ မြန်မာနိုင်ငံမှာ2030ပြည့်နှစ်အတွင်းလျှက်စစ်ပြည့်ဝရရှိရေးအစိုးရကစီမံကိန်းချဆောင်ရွက်နေတာနဲ့အတူပဲအမျိုးသားလျှက်စစ်တပ်အားစီမံကိန်းအနီးပြည်မှာကမ္ဘာပံချင်းငွေအသုံးပြုပြီးမဟာဒါအလိုင်းတွေတိုးချဲ့နေတာပါမြန်မာလျှက်စစ်စွမ်းအင်ကဏ္ဍအတွက်ကမ္ဘာပံရဲ့ပါဝင်ဆောင်ရွက်မှုတွေကို
ကိုအီဘရေဂျူဂျူကအခုလိုပြောပါတယ်အခုလက်ရှိကမ္ဘာပံအနေနဲ့ကအနီးပြည်ပလန်ထဲမှာသူကဆယ်ကြီးတွေစောက်တာအကြောင်းမိသူတွေစောက်တာကိုကျွန်တော်တို့အခုထိဟိုပြောတာမရှိသေးဘူးဒါပေမဲ့ဒီအနီးပြည်ပလန်ထဲမှာအဓိကအားဖြင့်ပထမဆုံးတာအလိုင်းတွေပါတာအလိုင်းတွေကိုဟိုတိုးချဲ့ပြီးတော့မှလုပ်တဲ့ဟာကိုအားပေးတာဖြစ်ပါတယ်ဗျာဆက်စစ်တာအပြည့်အဝမရတာက
ညမဖွံ့ဖြိုးရေးအတွက်အဓိကအဟံအတာဖြစ်နေတဲ့ဆိုရာကိုရက်ဖက်အဖွဲ့အစည်းတွေကလက်ခံပါတယ်ဒါပေမဲ့ညမသဘာဝပတ်ဝန်းကျင်ထိမ့်သိမ်းရေးနဲ့ရေရှည်ဖွံ့ဖြိုးတိုးတက်ရေးအတွက်ပြန်ပြင်မဲဆွန့်အင်နဲ့တန့်စင်တဲ့ဆွန့်အင်အသုံးပြုရေးအတွက်တိုက်တွန်းနေကြတာဖြစ်ပါတယ်မတ်တင်ကီထိုက်ပြောပြသွားတာပါ လက်ရှိအာဏာရ NLD ပါတီအနေနဲ့ပြီးခဲ့တဲ့2005အထွေထွေရွေးကောက်ပွဲတုန်းကလိုပါတီကိုပဲကြည့်ပြီးမဲပေးကြပါဆိုတာထက်လာမယ့်2020ပြည့်ရွေးကောက်ပွဲမှာတော့ကိုယ်စားလှယ်နှောင်းတွေရဲ့အရေးချင်းကိုကြည့်ပြီးမဲပေးကြပါဆိုတဲ့ဆောင်ပုဒ်ကိုပြောင်းလဲကျင့်သုံးသွားဖို့ရှိကြောင်းပါတီပြန်ကြားရေးကော်မတီအတွေ့အမှုမုံရွာအောင်ရှင်က VOA ကိုပြောပါတယ်အပြည့်အစုံကိုကိုစော်ဝင်းလိုင်ကတင်ပြပါပါရှင်
ပြီးခဲ့တဲ့2015ခုနှစ်အထွေထွေရွေးကောက်ပွဲမဲဆွယ်စည်းရုံးစဉ်ကာလတွေတုန်းကပြည်သူလူထုအနေနဲ့လူကိုကြည့်မဲမပေးကြဘဲပါတီကိုသာကြည့်ပြီးမဲပေးကြဖို့လက်ရှိမှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဖြစ်တာဝန်ထမ်းဆောင်နေတဲ့ပါတီခေါင်းဆောင်တောင်ဆန်းစုကြည်ကိုယ်တိုင်ကတိုက်တွန်းပြောဆိုခဲ့တာပါဒါပေမဲ့2017ခုနှစ်မှာကျင်းပခဲ့တဲ့ဒုတိယကျင်းပါတီညီလာခံအတွင်းပါတီကိုသ
ပါတီကိုပဲကြည်ပါဆိုတာတဲ့လူကိုအဓိကထားပြီးကြည်ဖို့လိုလာပြီလို့ပါတီရဲ့ဗဟိုပြန်ကြားရေးအဖွဲ့အတွင်းရေးမှုမုံရအောင်ရှင်ကပြောပါတယ်ပါတီကိုပဲကြည်ပါလူကိုကြည်ပါနဲ့ဆိုတဲ့အရာသိပြီးတော့မစီရော်တော့ဘူးဆိုတဲ့အယူအဆတွေပို့ပြီးတော့အတန်ကြီးကျယ်လောင်လာနေပြန်နော်တောက်ပြလာနေတဲ့များလာတဲ့ခါကျတရားအဲ့ဒီအတိုင်းပဲပေါ့လေကျွန်တော်တို့ဒါပေမဲ့2024မှာတော့လူကိုအဓိကထားပြီးတော့
ကျွန်တော်အဲ့လိုပဲသုံးသပ်တာပါအလူအဓိကထားပြီးတော့ကျွန်တော်ကြည့်ဖို့လိုလာပြီလို့ကျွန်တော်အဲ့လိုပဲသုံးသပ်တာပါအလူအဓိကထားပြီးတော့ကျွန်တော်ကြည့်ဖို့ဆိုတဲ့ဉာဏ်ပါပါတီကိုလည်းပြစ်ပယ်ထားလို့တော့မရဘူးပေါ့နော်အဓိကကတော့လူတော်မတော်ပေါ့ဗျာလူတော်လူကောင်းပေါ့နော်လူမှန်နေရာမှာကြည့်ရဖို့လိုလာပြီလို့ပဲကျွန်တော်တို့အဲ့လိုပဲသုံးသပ်ပါတယ်ဘိုးကော်မတီဝင်အနေနဲ့ပြည်내တိုင်းအသီး သူတို့ကြားသိနေရကြောင်းမုံရအောင်ရှင်ကပြောပါတယ်အခုအဆိုပြုလာကြတဲ့လူကိုအဓိကတာကြည့်ပြီးကိုယ်စားလှယ်လောင်းတွေကိုရွေးချယ်မယ်ဆိုရင်တော့လက်ရှိရွေးကောက်ခံကိုယ်စားလှယ်တွေကပြန်ပါမလာတော့မဲ့သူတွေရှိတယ်လို့လည်းသူကပြောပါတယ
်အခုလက်ရှိရှိနေတဲ့ကိုယ်စားလှယ်တွေတော်များများပါလေဟိုရမပါလိမ့်မယ်လို့ကျွန်တော်တို့အဲ့လိုပဲထင်တယ်ဒီပုံဒီမူတိုင်းသွားမယ်ဆိုရင်ပေါ့လေ
2020ရွေးကောက်ပွဲကျင်းပမယ့်လနဲ့ရက်အချိန်အတိကျကိုရွေးကောက်ပွဲကော်မရှင်ကတရားဝင်ကြေညာထားခြင်းမရှိသေးပေမဲ့2020နှစ်ကုန်ပိုင်းအရင်2015ခုနှစ်ကကျင်းပခဲ့တဲ့နိုဝင်ဘာလလောက်မှာကျင်းပပြလိမ့်မယ်လို့အများကခန့်မှန်းထားကြတာပါ NLD ပါတီအနေနဲ့ကိုယ်စားလှယ်လောင်းရွေးချယ်မယ့်အစီအစဉ်တွေကိုအခုနှစ်ကုန်ပိုင်းလောက်မှာအတိပေးအကြောင်းကြားတဲ့စာထွက်လာလိမ့်မယ်လို့မျှော်လင့်ကြောင်းမုံရအောင်ရှင်ကပြောပါတယ်နိုင်ငံရေးလှိလသုံးသပ်သူဒေါက်တာရံမျိုးသိန်းကတော့ NLD အနေနဲ့မုံရအောင်ရှင်ပြောသလိုကိုယ်စားလှယ်လောင်းရဲ့အရေးချင်းပေါ်မူတည်ပြီးရွေးချယ်မယ်ဆိုရင်တော့ရလကောင်းလေထွက်လာနိုင်တယ်လို့သုံးသပ်ပါတယ
်အဲ့လိုလုံးနိုင်ရင်တော့ရလကအများကြီးကောင်းသွားနိုင်တာပေါ့ကျွန်တော်မြင်လေအဲ့လိုမလုပ်ဘဲနဲ့အရှင်အတိုင်းပဲပေါ့ဗျာဟိုမူဝါဒပေါ်မှာအခြေခံပြီးတော့ရွေးတဲ့ဘက်ကိုသွားတာမျိုးမဟုတ်သေးဘူးဖြစ်နေ။ဥပမာမူဝါဒဆိုတာသူတို့ချထားတဲ့မူဝါဒဆိုတာဗျာအရန်ဖိတ်ချက်လွားကြည့်တယ်သိရမလား။အဲ့တော့ဒီလိုမဟုတ်ဖဲနဲ့တကယ်ကိုဟလာအသေးစိတ်ဟိုတိကျတဲ့ခိုင်မာတဲ့မူဝါဒပေါ်မှာအခြေခံပြီးတော့ကိုယ်စလေလောင်းရွေးချယ်တာမျိုးဖြစ်မယ်ဆိုရင်တော့ဒါ2020ရွေးကောက်ပွဲမှာလူထုရဲ့စိတ်ဝင်စားမှုကိုနောက်အပြောင်းလဲကိုဆက်ပြီးတည်ဆောက်နိုင်မှုအပိုင်းမှာရောအလားအလာကောင်းနိုင်တယ်လို့မြင်တယ်
ဒါပေမဲ့လည်းအခုလိုပြောဆိုမှုတွေအရင်ကတည်းကရှိခဲ့မှုတာကြောင့် NLD အနေနဲ့လက်တွေ့မှာတကယ်ပြောင်းလဲမှုကိုလှုပ်ဆောင်မယ်မလှုပ်ဆောင်မှုဆိုတာကတော့စောင့်ကြည့်ရအောင်မယ်လို့ဒေါက်တာရံမျိုးသိန်းကပြောပါတယ်ကိုယ်စားလှယ်လောင်းတွေရဲ့အရေးအသွေးနဲ့ပတ်သက်လို့ပါတီ Yami Yapane, Titulu Rugaba, Sanse Ketianine, Queen Lam Yogule, Pinambo, Lu Adelo, Tata Yamuting at Yobare, Tabien, Pati Yekozele Lang Yuche, Yen and Pate de Muarago, Pati Holomuza Opega, Tea went debut Topiane, Muara Mapiti, Akulu, Pioso Muriha, Patiga Natanase, Yukopwe, the Kay Kain Swame, Muaralo, Yusavo, Kennedy Mapitan, Tata Yamuting at Yobarekne.
ကိုဆောင်ဝင်းနိုင်ကရန်ကုန်VOA ရုံးခွဲကနေတင်ပြပို့ခဲ့တာပါရှင်ကျမတို့VOA မြန်မာပိုင်းစီစဉ်တွေကိုအင်တာနက်ဆာမျက်နှာဖြစ်တဲ့ ကျိုးစားနေကြတဲ့ဒေတာကန်ကတ်စ်တွေနဲ့ပူးပေါင်းကြပါတယ်တူရကီသမ္မတရစစ်တိုင်ယစ်အာဒိုဝန်ကတော့ဆီးရီးယားမြောက်ပိုင်းဒေတာမှာရှိနေတဲ့ကတ်စ်တွေကိုဖယ်ထုတ်ပြီးအာရက်တင်နဲ့အစားထိုးမယ်လို့ပြောနေတယ်လို့ဆီးရီးယားကိုကျူးကျော်မှုတွေရပ်ဆိုင်ဖို့နိုင်ငံတကာရဲ့တောင်းဆိုမှုကိုလည်းဂရုစိုက်တဲ့အကြောင်းပြောပါတယ်ဗီအိုအေသတင်းတော့ဇယ်လက်တီကဟုတ်ပေးပို့ထားတဲ့သတင်းကိုဒေါက်
SDF ပြည်သူ့စစ်တွေလက်ကနေသိမ်းပိုက်ခဲ့တဲ့အပြင် SDF Syria Democratic တပ်ဦးရဲ့အလံကိုဖျောက်ချပြီးသူတို့ရဲ့အလံကိုတင်ထားလိုက်ပါတယ်။ တချိန်တည်းမှာပဲ Syria အစိုးရတပ်တွေဟာမန်ဘစ်အပါအဝင်မြောက်ပိုင်းကမြို့အတော်များများမှာရောက်နေပြီး Kobani နယ်စပ်မြို့ကို UTP သွားနေတယ်လို့တယ်တမာကိုရောက်နေတဲ့တပ်သားတူကပြောပါတယ်။ဆီးရီးရဲ့အရှေ့မြောက်ကနေတောင်ပိုင်းထိနေရာအားလုံးကိုလွတ်မြောက်အောင်လုပ်ဖို့အတွက်သူတို့အသက်မဲ့လို့အာရဗာသာနဲ့ပြောသွားတာပါ။ ဒါပြီးနေဆက်ထိသွားမှာဖြစ်ပြီးဒါဆိုအာဒိုဝန်သဘောပေါက်သွားလိမ့်မယ်လို့ပြောသွားတာပါ။ တူရကီနဲ့ SDF တို့ဂျာကဂျာကန်ဆောင်ကနေအမေရိကန်တပ်တွေရုပ်သိမ်းခဲ့တဲ့နောက်မှာကျူးကျော်လာတဲ့တူရကီတွေကိုနှင်ထောက်ဖို့အတွက်တချင်ကအမေရိကန်ထောက်ပံ့ပေးခဲ့တဲ့ကတ်ဥဆောင်တဲ့ပြည်သူစစ်တွေဟာဆီးရီးယားသမ္မတဘရှာအယ်အာဆတ်စီကအကူအညီတွေပြန်ပြီးယူဖို့လုပ်ခဲ့ရပါတယ်။ဒီဆီးရီးယားကတ်တွေနဲ့ဆီးရီးယားအစိုးရကြားဝင်ပြီးနှိမ့်နှိုင်းပေးခဲ့တဲ့ရုရှားကသူဟာ တူရကီနဲ့ဆက်သွယ်ခဲ့ကြောင်းပြောသလိုဆီးရီးယားငြိမ်းချမ်းရေးကိုထိခိုက်အောင်မလုပ်ဖို့လဲတနင်္လာနေ့ကတပ်ဆိုင်ရာအဖွဲ့အားလုံးကိုရုရှားအစိုးရပြောခွင့်ရကတတိပေးခဲ့ပါတယ်။တူရကီသမ္မတကတော့သူ့ရဲ့တပ်တွေဆီးရီးယားကနေပြန်ပြီးရုပ်သိမ်းဖို့နိုင်ငံတကာရဲ့တောင်းဆိုမှုကိုပယ်ချခဲ့တယ်လို့တူရကီနယ်စပ်ကကတ်အကြံဖက်သမားတွေကိုဖယ်ရှားပစ်မယ်လို့ပါအခိုင်အမာပြောနေတာပါ။
အဲဒီမှာအခုတူရကီဝေရောက်သွားတာတွေမကဘူး။သူတို့ကမှအဲ့ဒီနေရာရဲ့ပိုင်ရှင်အစ်စ်တွေပါ။ဒါကိုမမြင်ကြဘူးလား။ဒါကိုEUကမမြင်ဘူးလား။ဆီးရီးယားကိုအာရဗ်အဖွဲ့ချုပ်ကလည်းခင်ဗျားတို့ပဲဖယ်ထုတ်လိုက်တာမဟုတ်ဘူးလား။အာဒဝန်ဟာတူရကီကိုစီးပွားရေးချွတ်ချုံကြတဲ့အထိဒဏ်ခတ်မယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့ချင်းချောက်မှုကိုအလေးမထားပေမဲ့အမေရိကန်တပ်တွေဆီးရီး လို့တူရကီနိုင်ငံသားတွေကပြောပါတယ
်။
ဒီတန်းခါရေးယူတာကတူရကီရဲ့စီးပွားရေးပေါ်မှာတက်ရောက်မှုရှိမှာမဟုတ်တယ်လို့တူရကီထိကဲ့အောင်အမေရိကန်ကလှုပ်ထားပြီးသားမို့ဒီတဲ့ပို့ပြီးထိကဲ့အောင်လုပ်နိုင်မယ်မထင်ဘူးလို့ဒေတာကန်တူကပြောသွားတာပါ။အငိမ့်စားအရာရှိတူကလည်းတူရကီရဲ့အနေထားကသူ့ဘက်မှာအမေရိကန်မရှိရင်ရုရှားရှိမယ်။ဘယ်သူမှတူရကီကိုလက်မလွတ်ချင်ဘူးလို့ပြောသွားတာပါ။သူ့အမြင်ကိုပြောရရင်တော့တူရကီကဆွာသိပ်ကြီးတဲ့နိုင်ငံတစ်နိုင်ငံဖြစ်ကြောင်းလည်းပြောပါတယ်။ EU ဥရောပတမကကတူရကီကိုလက်နက်တင်ပို့မှုတွေဆိုင်းငံ့ထားမယ်လို့တနင်္လာနေ့ကပြောပါတယ်။ဒါပေမဲ့အရင်တုန်းကလက်နက်တင်ပို့ရောင်းချမှုတွေကြဲကြဲပြန့်ပြန့်တားမြစ်ထားတာကိုအကောင့်ထည့်ဖို့တော့ဘာမှမပြောပါဘူး။နေတို့အတွင်မှုချုပ်ရန်စတိုရန်ဘတ်ကတော့တူရကီဟာအရေးပါတဲ့မဟာမိတ်လို့ပြောပါတယ
် All of us have used infrastructure in
IS တပ်တွေနဲ့နေဖို့စစ်ဆင်ရေးတွေအတွက်ကျွန်တော်တို့အားလုံးကတူရကီမှာအခြေစိုက်ပြီးတူရကီရဲ့အခြေခံအဆောက်အုံတွေကိုသုံးရတာပ
ါ Syria မှာ IS တပ်တွေတွေပြန်ပြီးလှုပ်ရှားလာခြင်းနဲ့ဘယ်အလုပ်မျိုးကိုမှမလုပ်ဖို့လဲနေတို့အကြီးကဲကတူရကီကိုတောင်းဆိုခဲ့ပါတယ
်ဒေါက်ခင်မျိုးသက်ပြောပြသွားတာပါမကြခင်တင်ဆက်မဲ့ဒုတိယပိုင်းနိုင်ယူဝက်အစီအစဉ်မှာအပတ်စဉ်ကဏ္ဍတွေကိုနားဆင်ရမှာပါ။ကျမတို့ဒီဗုဒ္ဓဘုနေ့ညပိုင်းထုတ်လင်းမဲ့အစီအစဉ်မှာတော့ဥကျော်ဇန်တာရဲ့မြမအရေးသုံးသက်ချက်ကိုတင်ဆက်ဖို့ရှိပါတယ်ရှင
်။
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း၆နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့၈နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဆန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြည်ပြင်းချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါမြန်မာစံတော်ချိန်မနေ့6နာရီခွဲပါပြီ VOA မြန်မာပိုင်းရဲ့ဗုဒ္ဓဘာသာနေ့နဲ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနေ့9နာရီထိဆက်လက်ထုတ်လွှင့်သွားမှာပါရှင်။လိုင်းဒိုမီတာ32 40 48အပြင်လိုင်းလက်မီတာ190ကနေဖမ်းယူနားဆင်နိုင်ပါတယ်။အခုဒုတိယပိုင်းနာရီဝက်အတွက်အင်္ဂါနေ့ညတိုက်ရိုက်လေလံအစီအစဉ်ကိုတင်ဆက်တဲ့အခါမှာတော့
ကျွန်တော်တို့နိုင်ငံကဒီဘုံစီကိုတွားတယ်လွတ်တော်စနစ်ဒီအသက်သွင်းလာတယ်ဆိုပေမဲ့ဒီနေ့ဒီအချိန်ကြီးတော့ဟိုအကြောင်းကြောင်းနေကြောင်းလွတ်တော်စနစ်တွေကဟိုပြည်ပြည
်ဒါကတော့မြန်မာလွတ်တော်ကအစိုးရကိုထိန်းချုပ်နိုင်သလားဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးတင်ပြထားတာကိုထုတ်လွှင့်တဲ့အခါမှာအပြည့်အစုံနားဆင်ရဖို့ရှိပါတယ်အခုတော့ကမ္ဘာသတင်းတွေမှာဖော်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာဆောင်းပါးတွေကိုမူရင်းအာပေါ်မပြတ်ကိုရဲမင်းထွန်းနဲ့မတ်ဤတန့်စင်တို့ကကောက်နှုတ်တင်ပြမှာပါရှင်
။အောက်တိုဘာလ15ရက်နေ့ရက်စွဲနဲ့ economictimes.indiatimes.com မှာဒီပန်ဂျန်ရိုင်းချောင်းဒူရီရေးသားထားတဲ့တရုတ်ပါကစ္စတန်ဝန်ယူတဲ့နိုင်ငံကနိုင်ဂျီးရီးယားနဲ့မြန်မာကိုလက်နက်ရောင်းချဖို့စီစဉ်နေဆိုတဲ့ကောက်စင်မှာသတင်းတစ်ပုဒ်ကနေကောက်နှုတ်တင်ပြလိုပါတယ်။တရုတ်ပါကစ္စတန်ပူးပေါင်းပြီးတတိယနိုင်ငံတွေစီမှာလက်နက်ပုံကုန်ဈေးကွက်ရှာနေရမှာအိန္ဒိယရဲ့အင်ဒီဂျင်းနိုင်ငံတွေနဲ့အာဖရိကကအိန္ဒိယရဲ့အစင်လာယကာကွယ်ရေးမိတ်ဖက်နိုင်ငံဖြစ်တဲ့နိုင်ဂျီးရီးယားနိုင်ငံလည်းပါဝင်နေတယ်လို့အစချီရေးသားထားပါတယ်။ပါကစ္စတန်စစ်တပ်အကြီးအကဲပြီးခဲ့တဲ့ပတ်ကဘီဂျင်းကိုတွားရောက်စင်မှာဒီကိစ္စဟာထိတ်တန့်ဆွေးနွေးတဲ့ကိစ္စတရားလို့ဆိုပါတယ်။ပါကစ္စတန်ဟာတရုတ်နိုင်ငံရဲ့အကူအညီနဲ့တိစောက်ခဲ့တဲ့ JF-17 Thunder အမျိုးအစားတိုက်လေယာဉ်အုပ်စုတွေကိုမြန်မာနိုင်ငံနဲ့နိုင်ဂျီးရီးယားကိုရောင်းချဖို့စီစဉ်နေကြောင်းမြန်မာနိုင်ငံဟာတရုတ်ရဲ့အထောက်ပံ့နဲ့အဲ့ဒီအမျိုးအစားတိုက်လေယာဉ်လေစင်ဝယ်ယူထားပြီးဖြစ်ကြောင်းမလေးရှားအဇာဘိုင်ဂျန်နဲ့နိုင်ဂျီးရီးယားနိုင်ငံတွေကိုဒီလေယာဉ်တွေတင်ပို့သွားမှာဖြစ်ကြောင်းနိုင်ဂျီးရီးယားဟာလည်းလောလောဆယ် JF-17 Thunder တိုက်လေယာဉ်၃စင်းရရှိထားပြီးဖြစ်ကြောင်းရေးသားထားပါတယ်American land တွေရှိပြီးသားဖြစ်တဲ့ Pakistan ဟာဆယ်စုနှစ်၅စုကြာတရုတ်တို့ကိုမှီခိုပြီးစစ်ပစ္စည်းတွေထုတ်လုပ်ခဲ့ကြောင်း American တို့ကယုံကြည်စိတ်ချမှုမရှိတဲ့အချိန်မှာတရုတ်တို့ကဒီဇိုင်းမှမအကူအညီပေးခဲ့တယ်လို့ဆိုပါတယ်။တရုတ်နိုင်ငံရဲ့နှိပညာလွှဲပြောင်းပေးမှုက Pakistan တို့ကိုပိုင်စစ်ပစ္စည်းတွေထုတ်လုပ်လာနိုင်ကြောင်းတရုတ်အကူအညီနဲ့တင်ကားပါဝင်ကြီးတက်အတွက်လည်းလက်နက်တွေထုတ်လုပ်လာနိုင်ကြောင်းအဲဒီစစ်လက်နက်တွေကိုတစ်ချိန်မှာပါကစ္စတန်ဟာတတိယနိုင်ငံတွေစီကိုရောင်းချခွင့်ရရှိတော်မှာဖြစ်ကြောင်းရေးသားထားပါတယ်ခင်ဗျာ
ဝေလူတန်းတဲ့သူအများဆုံးရှိတဲ့နိုင်ငံတွေဆိုတဲ့ခေါင်းစဉ်နဲ့နီယယ်မက်ကာတီကအောက်တိုဘာလ15ရက်နေ့မှာရေးထားတာကို Forbes.com မှာဖတ်ရပါတယ်နိုင်ငံပေါင်း128ခုကလူ 1.3 တန်းကိုစီးရင်စစ်ချက်အရကမ္ဘာတဝန်းပြည်နိုင်ငံတွေကအလှူတက်အများဆုံးပြည်နိုင်ငံတွေကတော့အနည်းဆုံးဆိုတာကို Charity Aid Foundation ကနောက်ဆုံးထုတ်ပြန်ချက်အရသိရတယ်လို့ရေးထားပါတယ်မြန်မာနိုင်ငံကထိပ်ဆုံးမှရှိနေတာပါမြန်မာနိုင်ငံကစီးရင်ဖြည့်ဆို့သူအားလုံးရဲ့87ရာခိုင်နှုန်းဟာပြီးခဲ့တဲ့လထဲမှာလှူဒါန်းမှုရှိခဲ့တယ်လို့တုံ့ပြန်ခဲ့တဲ့အကြောင်းဖော်ပြထားပါတယ်ထေရဝါဒဗုဒ္ဓဘာသာဝင်တွေများတဲ့မြန်မာနိုင်ငံမှာတန်ဃာတော်တွေကိုအလှူဒါနပြုတတ်တယ်လို့တခြားနိုင်ငံတွေနဲ့လည်းအလှူဒါန်တက်ကြတဲ့အတွက်မြန်မာနိုင်ငံဟာအလှူဒါန်အများဆုံးနိုင်ငံအဖြစ်စစ်တမ်းတွေမှာတွေ့ရတယ်လို့ဆိုပါတယ်။နိုင်ငံကြီးနဲ့လူမှုရေးအခြေအနေတွေကြောင့်မြန်မာနိုင်ငံမှာငွေလှူဒါန်သူတွေကဒီနှစ်မှာတိတိတသားနှဲလာတယ်လို့ဆိုပါတယ်။ထေရဝါဒဗုဒ္ဓဘာသာဝင်တွေများတဲ့ထိုင်းနိုင်ငံမှာလည်းအလှူဒါန်များတယ်လို့ဆိုပါတယ်။ထိုင်းနိုင်ငံကစစ်တမ်းဖြည့်ဆို့သူအားလုံးရဲ့87ရာခိုင်နှုန်းဟာပြီးခဲ့တဲ့လအတွင်းမှာလှူဒါန်းမှုရှိရဲ့လို့ဖြေကြားခဲ့ပါတယ်။ဗြိတိန်၊မော်လ်တန်နဲ့နယ်သာလန်နိုင်ငံတွေရဲ့ပြန်ပြလှူဒါန်းနှုန်းတွေတိုးတက်လာတာကြောင့်အလှဒါန်းအရေးအယုံဆုံးထိပ်ဆုံးနိုင်ငံ၅ခုထဲမှာပါဝင်လာတယ်လို့ဆိုပါတယ်။မင်းကင်ပြည်အောင်စုကတော့ထိပ်တန်းစစ်နိုင်ငံတွေမှာမပါဝင်ပါဘူး။အမေရိကန်မှာစစ်တမ်းဖြည့်ဆို့သူအားလုံးရဲ့67ရာခိုင်နှုန်းကပြီးခဲ့တဲ့လထဲမှာလှူဒါန်းမှုရှိခဲ့လို့ရေးသားထားတာကိုဖော်ပြပါရစေ
။ဆက်လက်ပြီး အာရှကအယ်ချာပိုကိုအသေးအမဲရှာဖွေနေခြင်းဆိုတဲ့ခေါင်းစဉ်ပါအော်တိုဘားလ14ရက်စွဲနဲ့ရိုက်တာသတင်းတစ်ပုဒ်ကိုလည်းဖတ်ရှုရပါတယ်။တရုတ်ဇာတိပေါ်ကကနေဒါနိုင်ငံသားတဦးကိုမက်သက်တမီမူရစေမောင်ခိုသူဝါရက်မူရကိုင်းရာဇတ်တဦးဖြစ်တံတရားရှိနေကြောင်းအစကြီးရေးသားထားပါတယ်။တံပိုအမေရိကန်ဒေါ်လာ90ဘီလီယံရှိတဲ့အာရှပစိဖိတ်ဒေသအတွင်းကမူရစေမောင်ခိုရောင်းဝယ်မှုမှာခေါင်းဆောင်နေသူဟာစီချီလော့ဖြစ်ကြောင်းသူဟာအသက်55နှစ်အရွယ်ထောင်ထွက်တူဖြစ်ပြီးအရင်ကကနေဒါနိုင်ငံတိုရွန်တိုမြို့မာနေရာကနေမကာအိုဟောင်ကောင်နဲ့ထိုင်ဝမ်ကိုမကြာသေးခင်နှစ်တွေကပြောင်းရွှေ့နေထိုင်ခဲ့တာကိုနိုင်ငံလေးနိုင်ငံကမူရစေဝတိုက်ဖျက်ရေးအရာရှိတွေရဲ့ပြောကြားချက်အရာသိရှိရကြောင်းအာနာပိုင်တွေကသူ့ကိုအဲ့ဒီမူရကိုင်းရဲ့ခေါင်းဆောင်အဖြစ်လူသိရှင်ကြားမကြေညာသေးကြောင်းသူဦးဆောင်နေတဲ့မူရမောင်ခိုကိုင်းဟာသူအဖွဲ့သားတွေအကြ The Company လို့ခေါ်ဝေါ်သလိုရဲတပ်ဖွဲ့ဝင်တွေကတော့ Samgo လို့ခေါ်ဝေါ်ကြောင်းကန်တုံတရုတ်စကားနဲ့ဆိုရင်ညီနောင်နံပါတ်3လို့အတိတ်ပဲရာကြောင်းရေးသားထားပါတယ်။ဒေတာရဲနိုင်ငံရှိခုကဥပဒေစိုးမိုးရေးအရာရှိတွေနဲ့တွစ်ဆုံမေးမြန်းချက်တွေနဲ့ Riders ကဖတ်ရှုရတဲ့ Service Data တွေအရာစီချီလော့ပြက်ကိုင်းဟာမြန်မာနိုင်ငံအတွင်းမှာအစ်စ်မြင့် Methamphetamines တွေကိုအရေးအတွက်အမြောင်များထုတ်လုပ်ပြီးဂျပန်ကနေနယူးဇီလန်အထိဒေသတလွားကနိုင်ငံတွေကိုမူရစ်မောင်းခိုတင်ပို့ကြောင်းအဲ့ဒီအုပ်စုဟာတစ်နှစ် American Dollar 10 billion ဝန်းကျင်ရှိတယ်လို့နှစ်စဉ် 18.9 billion အထိလဲဝန်းကျင်ရရှိနေနိုင်ကြောင်းမူရစ်စေဝါနဲ့ရာဇဝတ်မှုဆိုင်ရာကုလသမဂ္ဂအဖွဲ့ UNDOC ကခန့်မှန်းထားကြောင်းရေးသားထားပါတယ်အဲ့ဒီယုံရဲ့အရှိတောင်အာရှနဲ့ပစိဖိတ်ဒေသဌာနကိုယ်စားလဲဂျာရမီဒေါက်ကလပ်ကတော့စီချီလော့ဖာအယ်ရှာပိုဒါမှမဟုတ်ပဘလိုအက်စကိုဘာရိုနဲ့တန်းကြီးတယ်လို့ပြောပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးရိုက်တာသတင်းဌာနကစီချီလော့ကိုဆက်သွယ်ဖို့ကြိုးစားပေမဲ့မအောင်မြင်ခဲ့ဘူးလို့ဆိုသလိုမြန်မာအစိုးရနဲ့ရဲတပ်ဖွဲ့ကလည်းရိုက်တာစ်ကမေးမြန်းချက်တွေအပေါ်တုံ့ပြန်ဖြေကြားခြင်းမရှိဘူးလို့ရေးသားထားကြောင်းပါခင်ဗျာ
ကိုရဲမင်းထွန်းနဲ့မတ်အီတန်စင်ပါရှင်။အခုနားဆင်ကြရတဲ့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံဆိုင်ရာစောင်းမတွေကိုကောက်နှုတ်တင်ပြနေတဲ့အစီအစဉ်ကို VOA မြန်မာပိုင်းရုပ်သံရဲ့တောက်ကြနေညနေခင်းအစီအစဉ်မှလည်းကြည့်ရှုအားပေးနိုင်ကြပါရစေ။အခုတော့နနက်ခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုဒေါ်လလတန်းကတင်ဆက်မှာပါ။ဒီနေ့ပြန်တင်ပြမယ့် idiom အသုံးကတော့
Lip service.
ဖြစ်ပါလေ။စာလုံးပေါင်းက LIP lip ကနှုတ်ခမ်း SERVICE service ကဝန်ဆောင်လုပ်ငန်းဒါမှမဟုတ်တဦးတယောက်ယောက်တွေဆောင်ရွက်ပေးတာလို့လုံးကောက်ဒီပေရတော့စခွိုက်ခွန်ရဲ့ဓာတ်ရိုက်ဒီပေကတော့နှုတ်ခမ်းနဲ့ဝန်ဆောင်မှုတစ်ခုခုလုပ်ပေးတာပေါ့။ idiom ဆိုရက်တော့ဗိုက်ဒီပေကလည်းရှင်းနေလို့ဆိုရမှာပါ။ကျမတို့မြန်မာနေစဉ်အတုံးပြောရမယ်ဆိုရင်တော့ပတ်စက်နဲ့လောကလူတာပေါ့ဒီလိုလုပ်ရင်တော့ကောင်းမယ်ဟိုလိုလုပ်ရင်တော့ကောင်းမယ်လုပ်ပေးပါမယ်စသဖြင့်ပြောပြီးလက်တွေမှာတော့ဘာမှလုပ်မပေးတာအပြောကြီးတက်တက်ဖြစ်ပြီးတော့ဘာမှအားကိုးလို့မရတာမျိုးကိုဆလိုတာဖြစ်ပါလေဒီအတုံးနဲ့ပတ်သက်လို့ George ကိုပေးတဲ့ဥပမာကိုနားဆင်ကြကြရအောင
် Joe has promised to help his brother financially since he lost his job.But so far, it's just lip service. And his brother is in great trouble.
သူညီလုတ်ပြုတ်သွားခြင်းကစလို့ဂျိုကငွေကြီးအကူညီပေးပါမယ်လို့ခီးပေးခဲ့တယ်။ဒါပေမဲ့လို့အခုချိန်ထိတော့လောကကြီးပါပဲ။သူညီလည်းအတော့ကိုဒုက္ခရောက်နေလေလို့ဒိဗေရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြကြရအောင်
။ Joe has promised to help his brother financially since he lost his job.But so far, it's just lip service. And his brother is in great trouble.
ဒီလိုလုပ်ရင်တော့ကောင်းမယ်ဟိုလိုလုပ်ရင်တော့ကောင်းမယ်လုပ်ပေးပါမယ်စသဖြင့်ပြောပြီးလက်တွေမှာတော့ဘာမှလုပ်မပေးတာအပြောကြီးတက်တက်ဖြစ်ပြီးတော့ဘာမှအားကိုးလို့မရတာမျိုးဆိုရင်ဘယ်လိုပြောမလဲ
Lip service.
တို့ပြောလို့ရပါလေအဲ့ဒါကတော့ဒီနေ့မနေ့တွင်တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါလေကျွန်တော်လာတန်းတင်ဆက်နေတဲ့ American 3 English စာသင်ခန်းစာစီစဉ်ပါရှင်။အခုတော့အင်္ဂါနေ့ညဓာတ်ရိုက်လေလိုင်းစီစဉ်ကိုတင်ဆက်မှာပါ။ကုသညူစီစဉ်တင်ဆက်တဲ့မြန်မာလွတ်တော်ကအစိုးရကိုထိန်းချောင်းနိုင်သလားဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးတင်ပြထားပါရရှင
်။မင်္ဂလာပါခင်ဗျာ။အင်္ဂါနေ့ညပိုင်းဓာတ်ရိုက်လေလိုင်းစီစဉ်ကနေလို့ကြိုဆိုပါရစေ။ ကျွန်တော်ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့ဒီမြန်မာလွှတ်တော်ရေးအစိုးရကိုထိန်းချုပ်နိုင်လားဆိုတာပါ။ဒီမိုကရေစီစနစ်ဒီမိုကရေစီနိုင်ငံတွေမှာအစိုးရအုပ်ချုပ်ရေးပိုင်းကိုအဓိကထိန်းချုပ်ပြီးရတာကတော့ဒီလူထုကနေပြီးတော့တဲ့အတွမြောက်ရွေးချယ်ခံရတဲ့လွှတ်တော်ဖြစ်ပါတယ်။ဒီမိုကရေစီစနစ်ကိုကူးပြောင်းနေတဲ့အခုမြန်မာနိုင်ငံမှာလွှတ်တော်တွေဘယ်လောက်အားကောင်းကြံ့ခိုင်နေပြီလဲ။နောက်အစိုးရအုပ်ချုပ်ရေးပိုင်းကိုထိန်းချုပ်မောင်းနှင်နိုင်တဲ့အခြေအနေမှာရှိပါလား။ကျွန်တော်ဆွေးနွေးသွားမှာဖြစ်ပါတယ်။အဓိကပင်နိုင်ပါဝင်ဆွေးနွေးပေးဖို့ကျွန်တော်ပုဂ္ဂိုလ်နှစ်ဦးဖိတ်ခေါ်ထားပါတယ်။ပထမတူကတော့Open Myanmar Initiative ပွင့်လင်းမြန်မာရှေ့ဆောင်အဖွဲ့ရဲ့ဒီအမှုဆောင်ညွှန်ကြားမှုဦးလေးကျော်ဖြစ်ပါလေခင်ဗျာ။နောက်တူကတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဒီမင်္ဂလာတုံမြို့နယ်မဲဆနာနယ်ကအလွတ်တော်အမတ်ကိုအောင်လှိုင်ဝင်းနှစ်ဦးစလုံးဒီလိုင်းပေါ်မှာရောက်နေပါပြီခင်ဗျာ။ကျွန်တော်အရင်ဆုံးကိုအေးကျော်ကိုဖိတ်ခေါ်ချင်ပါလေခင်ဗျာ။ကိုအေးကျော်ကြားပါလားခင်ဗျာ။
ဟုတ်ကဲ့ကြားပါလ
ား။ဟုတ်ကဲ့ကိုအေးကျော်ကြီးခုနကကျွန်တော်ပြောသွားလို့ပါလွတ်တော်နဲ့ပတ်သက်လို့ဒီကိုအေးကျော်တို့ကလည်းဒီသူတင်နာလုံနေကြတဲ့အဖွဲ့စည်းတွေဆိုတော့လက်ရှိမြန်မာနိုင်ငံလွှတ်တော်မှာတကယ်တမ်းအစိုးရကိုထိန်းချောင်းနိုင်တဲ့အနေအထားလွှတ်တော်တရားအနေနဲ့ပြည်ပြင်းလုံနိုင်တဲ့အနေအထားဘယ်လောက်ထိအားရကျေနပ်စရာရှိပြီလဲဆိုတာအရင်ဆုံးလေးပြောပြပါလား
။ကျွန်တော်တို့နိုင်ငံကဒီမိုကရေစီကိုတွားတဲ့လွှတ်တော်စနစ်ဒီအသက်သွင်းလာတဲ့ဆိုပေမဲ့ဒီနေ့ဒီချိန်ကြီးတော့ဟိုအကြောင်းကြောင်းကြောင့်နေကြောင်းလွှတ်တော်စနစ်တွေကဟိုဖြစ်မလာသေးဘူးပေါ့နော်။အဲ့လိုလွှတ်တော်စနစ်တွေဖြစ်မလာဖြစ်မလာသေးဘူးလွှတ်တော်စနစ်တွေမှာအားနည်းတဲ့ကာလတွေတွေ့နေရတယ်။အဲ့ဒီအတွက်လွှတ်တော်ကသူလိုအပ်မဲ့လုပ်ငန်းတာဝန်တွေပေါ့နော်။ဥပဒေပြည်ပြည်ဖြစ်ဒီသူရောပြည်စစ်ထိန်းချောင်းတဲ့အလုပ်မှာပဲဖြစ်အားနည်းချက်လေးတွေတော့တွေ့နေရတယ်လို့ဟိုကျွန်တော်ပြောချင်ပါတယ်။
ဟုတ်ကဲ့ကျွန်တော်ဒါနဲ့ဆက်ဆက်ပြီးတော့ပြောချင်တာကကျွန်တော်တို့စီကိုတော်ရှင်တူကစပေးစာပို့ထားတယ်ကုကျော်မိုးစာလေးအရင်ဆုံးကျွန်တော်ဖတ်ပြချင်ပါတယ်။အဲ့မှာသူရေးထားတာကမြန်မာနိုင်ငံဖွဲ့စည်းပုံအခြေခံဥပဒေကလိုအပ်ချက်များစွာနဲ့အတူတပါတီအစိုးရဖွဲ့နိုင်ရေးကိုဥတီရေးဆွဲတာနောက်မဲနိုင်တဲ့ပါတီကပဲအစိုးရဖွဲ့နိုင်တာဆိုတော့လွှတ်တော်ကိုယ်စားအများစုကကိုယ့်လူတွေပါပဲတလန်းသွားနိုင်ငံကြီးဖြစ်နေတော့ထိန်းချုပ်ဖို့ကလည်းလိုမှမလိုဘူးတဲ့သူတို့ထိန်းချုပ်တာကတခြားပါတီတွေကဝေဖန်ထောက်ပြလာတာကူပဲတဲ့ထောက်ပြဝေဖန်နိုင်တဲ့ပါတီဝင်နေဆိုရင်လည်းဖြုတ်ထုတ်တတ်လုံနေတော့နောက်တစ်ချီရွေးကောက်ခံကုစလေဆင်းနဲ့ပြန်ပါကြရင်တော့အကောင်းဆုံးကြီးကတော့နှာစည်းခံဒီဘာမှမပြောဘဲနေတာပါပဲတဲ့မြန်မာနိုင်ငံမှာဒီမိုကရေစီက85ရာခိုင်နှုန်းမပြောနဲ့90ရာခိုင်နှုန်းလောက်ရရှိနေတယ်လို့မခံစားရပါဘူးတဲ့ဒါကိုကြော်မှုတော်ရှိသူရေးထားတာပါအဲ့တော့ကျွန်တော်အဲ့မှာအဲ့ဒါနဲ့ဆက်ဆက်မေးချင်တာကခုနကတော့ဖွဲ့စည်းပုံအခြေခံဥပဒေကိုထောက်ပြတယ်ခုနကကိုကြော်ပြောသလိုပဲမြန်မာနိုင်ငံမှာအခုလွှတ်တော်တပ်ပြန်2ရက်ရှိခဲ့တယ်အရင်ဦးသိန်းစိန်လက်ထက်မှာတော့ပြောမှဆိုရှင်လွှတ်တော်တပါတီတွေကပဲထိန်းချုပ်ထားတာအစိုးရဟုတ်တော့ဒါလွှတ်တော်ကဒါပေမဲ့လေလွှတ်တော်ထဲမှာရှိတဲ့သူရဥရှိမန်းနဲ့ဥထဒီသူရဥရှိမန်းနဲ့တစ်ဖက်မှာသမရဥသိန်းစိန်နဲ့ကြားထဲမှာဒီလွှတ်တော်အခြေအနေတွေကြောင့်တော်တဲတဲမှာဖြစ်ပြီးတော့ပါတီဒဲဖာဂေးရိုက်သွားတဲ့အခြေအနေမျိုးကြုံနေတယ်။အခုအမျိုးသားဒီမိုကရေစီဖွဲ့ချုပ်ကလည်းပြောမှဆိုရင်အစိုးရမှလည်းအများစုလွှတ်တော်မှလည်းအများစုအဲ့တော့ဖွဲ့စည်းပုံအရာကူက balance လုပ်နိုင်ဖို့ခက်နေသလား။
ဟုတ်ကဲ့ကျွန်တော်တို့ဒီဖွဲ့စည်းပုံအခြေခံဥပဒေရတော့အဲ့လိုသွားသွားပြောသလိုချက်ကန် balance လုပ်ဖို့ကတနာရှိနေတာတော့သိကြတယ်ဆိုတော့တကယ်နိုင်ငံမှာတော်တော်များများဖြစ်နေတဲ့ပြဿနာတွေအားလုံးကတော့ဒီကျွန်တော်ချင်းပြည်သူ့အခြေခံဥပဒေတဲ့အားနည်းချက်တွေကြောက်ပါပဲအဲ့တော့ပုံမှန်တော့ကျွန်တော်သဘောတူပါတယ
်ပြည်သူ့ဘုံဘယ်အပြစ်မပြောဘဲနဲ့တစ်ဖက်မှာလုံနိုင်တဲ့အခြေအနေတွေပေါ့ဥပမာဆိုရင်အစိုးရရဲ့ဗန္ဓာရေးအသုံးစရာကိစ္စတွေရှိမယ်နောက်ပြည်နယ်တွေမှာဆိုရှင်ပြည်နယ်အစိုးရလုံနေတာတွေရှိမယ်လွှတ်တော်ပြည်နယ်လွှတ်တော်တွေကတည်ကြားရှိတာပေါ့အဲ့တော့လွှတ်တော်တွေကရောတကယ်တမ်းသူလုံနိုင်တဲ့ဖွဲ့စည်းပုံပါအတိုင်းသူလုံနိုင်တဲ့ဘောင်အတိုင်းကိုဒီစကြတောင်းကြီးကြီးလုံနိုင်တယ်လုံနေကြပါလား
ဟုတ်ကဲ့ကျွန်တော်တို့ကဟိုဘောကြီးကုန်ခြေကဥပဒေပြီးတော့ပြန်တန်းထိုးချနေလို့တော့မရဘူးပေါ့နော်နောက်တချို့ဟာတွေကြတော့လည်းဒီဘောကြီးကုန်ခြေကဥပဒေအပြင်တခြားဥပဒေတွေကြောင့်ဖြစ်နေတာတွေလည်းရှိသေးဗျာဆိုတော့ကိုသားညို့ပြောသလိုပေါ့ဟိုတင်းပေါ့ကျွန်တော်တို့ဒီတိုင်းတိုင်းနဲ့ပြည်နယ်လွတ်တော်တွေဆိုပြီးတော့ဟို decentralized လုပ်ဖို့ constitution မှာတော့ပေးထားတာပေါ့နော်ဒါပေမဲ့အဲ့ဒီမှာလည်း decentralized လုပ်လို့ရတဲ့အခွင့်အရေးတွေကိုမလုပ်ဘဲနဲ့ centralization လုပ်တာတွေပိုများနေတယ်ပိုချုပ်ကန်မှုတွေအများများနေတယ်ဆိုတာလည်းတွေ့နေရတယ်ကြာ
ပင်နိုင်ဆွေးနွေးမဲ့ကိုအောင်လှိုင်ဝင်းဖိတ်ခေါ်ကြပါလေကိုအောင်လှိုင်ဝင်းကတော့ဒီအမျိုးသားဒီမိုကရေစီဖွဲ့ချုပ်မင်္ဂလာတို့မဲဆန္ဒရဲ့ဒီမဲဆန္ဒနေရဲ့ပြည်သူ့တော်ကိုယ်စားလှယ်ဖြစ်ပါလေကိုအောင်လှိုင်ဝင်းကြားပါလားခင်ဗျကိုအောင်လှိုင်ဝင်းကိုယ်တိုင်ကလည်းပြည်သူ့တော်ကိုယ်စားလှယ်တဦးအနေနဲ့တကယ်တမ်းလွှတ်တော်ကနေပြီးတော့လွှတ်တော်ထဲမှာလွှတ်တော်ပြည်ပြည်ပြင်းနဲ့အစိုးရကိုထိန်းချုပ်နိုင်တဲ့အခြေအနေရှိပါရဲ့လား
အဲ့တော့ဒီအစိုးရကိုတင်ကြောင်းနိုင်မှုလုံးဝနေပါမရှိတဲ့အခြေအနေမျိုးကျွန်တော်တို့ကြုံနေရပါတယ်။ဒီအစိုးရရဲ့လုပ်ငန်းဆောင်ရွက်တာတွေအကုန်လုံးကဒီလွှတ်တော်ကနေပြီးတော့အကူအညီပံ့ပိုးပြီးတော့အစိုးရရဲ့လုပ်ငန်းတွေကိုပဲတစ်ဖက်တက်ပေါ့နော်အတီးပြုပေးနေရတဲ့အခြေအနေမျိုးရှိတယ်ပေါ့။အဲ့လိုအခြေအနေမျိုးမှာကျွန်တော်တို့ကလုံနေတာ။ဥပမာကဟိုတိတာထင်ရှားတဲ့ကိစ္စတခုဟိုကိစ္စကိုပြောမယ်ဆိုတော့မဲခွဲတယ်ပေါ့။မဲခွဲတယ်ဆိုလို့ရှိရင်အဲဒီပါတီရဲ့ညွှန်ကြားချက်နဲ့လာတယ်ဒီဟာပဲဟာမဲပေးရမယ်ပဲအပိုက်ဒီမှာပဲဟာကန့်ကွက်မဲပေးရမယ်ပဲရတွေထောက်ခံရမယ်ပေါ့အဲ့ဒါကျွန်တော်တို့ကလည်း 美国政府或者我国家政府的越看呢，这个国家的缺点在大，南洋也都不一样，没都明呢，就那如果来呢，没办法，就那如把地看呢，他们就没办法，啊，把地啊，经常在那边南洋话的地没亏啊，都，就美国的手里呢，不得路线呢，哎，对不，把地其实有影响的，把地其实也是了，哎，把地主要啊，啊，就主要出关他了，说哎，主要呢，你把地呢，那个光有，你说的国家来的有个老板官呢。漏大的，我讲侬其实干的了多，美国你要输掉，后面阿龙们就那路啊，伊输下来多少对钱呢？多少年多少多？从那时候都和车间白人是啊，看那汤，老老在就标不到嘛的，输下恐怖就亚嘛标你啊，多少米哇？够知道。
遇到股市嘞，你呢？股把的白干熊家叫，咱们看我股明年单，等标嘞，努力要洗完了，第六洗的努力呢，把得了，把的也旁边东边完了。
洗吧嘞，洗吧，就那路嘞，看电脑标了不能标出来啊？你美工啊，都没有。这个的要多来看见了，水泥呢，地工地看那不干的了，地呀烧多了，我那地不干批的好，我不带来没批的呢，这块骨烧多比较的，骨骨蚯蚓就安那就行，就那如伢们他就那如骨干的尾巴特别嘛，都是干六年子吧，六年子咱们到了里内吧，还厉害哦，就是说，哦，咱们特别的标的，就那如啊，我们是要的把这给啥留下的，那我这给啥留下的嘛，这都不干标的呢。苏亚牡丹梅多点名吧，哎，那那多楼啊，底下一百万，苏亚价钱比他们楼价都没呢，把这给啥嘛咯？说话里嘛，这里的不，这里的嘛，我明白，基本上这里嘛，就那说干到空虚有的，那多苏亚店家那边把这留着，这里的这里的比方说，底下多一个窟窿，把这几个窟窿包嘛，也还能。奶奶里不呢？你也该弄东啊，该弄。阿拉奶奶里有，就那路啊，就出下里，大里就么路接比吧。他们有的时候当当时都压完的，阿拉里边压完的，这鸡的和母啊，来的互动，平阳的还比动平阳，阿拉屋里的酒量，屋里的有多少负责调换，啥子定价啦，都是啊。就那路起码，就那路土特品了，就那路把地方没洗吧。
标的路光那么标的路，地路到了嘛，收表没？美国美债起码算把地也包括有票的，把地包括来差别来的。而且嘛，美国美债收表来看嘛，主要不个东边的看嘛，即那个东边那片要压给完了。
没压了，没压完的。反正我来说，地主要不个大部分现在不够压的。地这个国家的地，美国牛，就那路啊地，美国美债看嘛，是美国小多路，强多多的有。哦，但大家如比嘛 ，interview 片的路没路压了嘛，冇得。就那如果美工得胜，这个乌克兰的得胜，所以波兰的没压。美工啥兵的呀？以美工的，不啦，的小困难呢，主要办小困难呢，都把底下差不了，以美工背吧。那都看，俺都背，没背路，这个乌克兰是要多来呗，他这看人家都这个出故事来的呀。把底下的有么全分呢？的输突出点么？输路还没有，这个乌克兰要多，这个乌克兰的就那如。我把地下举起来嘞，乌克兰过来，还有乌克兰下来背嘞，阿拉嘞打的也没撇点武术的背背派下来些，他看人家过过边没有那么多来看人家些的嘞，过美国呢过苏州边来有兵马来收着，过靠苏干来这些的，我那挨着，我批那我批了着，我一天那批点慢慢多了，美国我就单机里的苦，每天的苦批那样的苦批个批外面嘞，批都全世界都变太多了，就那个爸妈太不要美国，老早都美国苏干来着。他看见酷比了，俺老早在美工处那嘎嘞，工资嘞啊，有点平时人家没压了，可能俺六千有嘛，没来的，俺那来我跟他的看酷比嘛，俺老早在美工啊，不得把都酷比了嘛，然后的文具厂那批啊，都是走路来都包了，文具厂那就那都交钱不都便宜了就行。
然后的这个高南文酷了没有 ，critical 我那第八第一年那些骗你的钱的个，尾巴呢最多嘛的到内话嘞，就那都里他们了，特别俺那八的文玩的啊不喏。เออดีโลลูรีถั่วละเดี๋ยวเปล่าล่ะเองปาร์ตี้อ่ะเยยอยู่หมู่ปาร์ตี้อ่ะต้องเปลี่ยนหมู่บลูเมียชื่อว่าละครับ
ดีเยยอยู่เลยสวยอป้ายมาတော့ดีโลอารมณ์เนี่ยตีพี่ล่ะเผื่อญาติมาในงานมามาเย็นกระเดะอศีลายาดีอ่ะเปล่าโลเยยอยู่เลยสวยแล้วบดูอ่ะเปล่ามาเนาะตะชาเกษตรตะคู่เนี่ยหนี้ซ้นเนี่ยบ่บากษตรตะคู่ๆบ่เนี่ยพัฒนาใช่มั้ยโหติติลีโหជីแช่ภิแล้วเยยอยู่อ่ะမျိုးရှိနိုင်တာบ่กูม้งเนี่ยဆိုလို့ရှင်ဒါกูตีနိုင်ในเกษตรบ่อึดတော့มาซุนิเกษตรก็เยยอยู่ว่าดีโลတော့ไอ้လိုမျိုးဟိုနိုင်ငံတကာမှာလို့အဲ့လိုရေးယူတာမျိုးမဟုတ်တာဥပမာကျွန်တော်ပြောချင်တဲ့သဘောကဒီလွတ်တော်မှာဆွေးနွေးတဲ့ကိစ္စကြောင့်ရေးယူပါတယ်ဆိုတဲ့ပုံစံမျိုးကတော့တော်တော်လေးနည်းပါတယ်တမှုနှမှုတော့ပဲရှိမယ်ဥပမာကျွန်တော်ဆိုရင်တော့တိုင်းရဲ့အရေးယူခံဘူးလားရှိတယ်ပေါ့အဲ့ဒါတော်တော်ဒီတိုင်းသားတွေနဲ့ပတ်သက်ပြီးတော့နေဆက်ဒေသတွေမှာပြန်တဲ့တရားစီမှာတုံးဆက်တာဒီနဲ့မမျှတာဘူးဆိုတဲ့ဟာကိုထောက်ပြလိုက်တာမှာဟိုလွတ်တော်ကော်မတီကနေအထောက်ခံတယ်ပေါ့ဒါမဲ့အဲ့ဒါလည်းကျွန်တော်အဲ့ဒါကြောင့်လို့ထုတ်လိုက်ပါပဲဆိုပြီးတော့လည်း
အကြောင်းကြားလာမျိုးမရှိဘူးကွာနော်တော်တော်လူသားထုတ်လိုက်တာပေါ့ဟုတ်ကဲ့ခင်ဗျကိုအောင်လှန်ဝင်းတဲ့ကိုကြီးကျော်လီလိုင်းပေါ်မှာခဏနေပြောအောင်ခင်ဗျတော်ရှင်ချို့လီလိုင်းပေါ်ရောက်နေလို့သူတို့ကျွန်တော်မိမြန်ကိုပြလိုက်ပါမယ်အရင်ဆုံးကုတမ်းမောင်ကုတမ်းမောင်ဆွေးနွေးမိမြန်လို့ရပါတယ်မောင်လို့တော့ဟိုဆိုးဘထိန်ချုံနိုင်လားဆိုလို့တော့လည်းဒီအနေဒီကဘာပဲပြောပြသွားတက်တာစစ်တက်ကိုလည်းအ လွတ်လပ်ရနောက်ကျပါတယ်ဒါပေမဲ့သူတို့စစ်တပ်ကတယောက်ပြီးတယောက်စစ်ဦးချုပ်တွေပြောင်းသွားနိုင်ငံရေးထဲမှာဝင်မလျှော့ဘူးအခုကစစ်ဦးစိတ်တော့ပြောင်းရင်တန်းခါရည်တဲ့ဝင်တန်းခါရည်လူကြီးဝင်ရွေးတယ်သူတို့စင်ကာပူကိုကြည့်ရလားစင်ကာပူကဘယ်လောက်ပြတ်သားတော့ဒီအောက်စားအောင်လားကိုပဲအတူခိုးလိုက်ပါမြန်မာနိုင်ငံအားသူပြတယ်ဆိုတော့ဒီအားကစားမှာပဲကြည့်တိုင်းတိုင်းသားနေပြည်တော်မှာအားကစားထူးထွန်တဲ့လူတွေမထည့်ဘူးဘာသာကြားတွေမထည့်ဘူးဒါပဲကြည့်ပါကူဒီလောက်ပါပဲကူဟုတ်ကဲ့
ဟုတ်ကဲ့ခင်ဗျာကျေးဇူးပါနောက်ထပ်သရော့ရှင်တူပေးစာတော့ကျွန်တော်အခုပဲဖတ်ပြပါမယ်သရော့ရှင်တူသူ့နာမည်ကတော့မဖော်ပြပါဘူးသူရေးတာကတော့အစိုးရခေါင်းဆောင်ပိုင်းမှာနာမည်အရှင်ဝါရှိတဲ့ခေါင်းဆောင်ဖြစ်နေတော့အောက်ပိုင်းကဝန်ထမ်းမှာဝန်ကြီးချုပ်တွေအထက်ကိုလွှတ်တော်မှကုသလေတွေအပါအဝင်အားလုံးရဲ့စိတ်ထဲမှာခေါင်းဆောင်ရဲ့အရှင်ဝါဖီအားတွေကသူရဲ့ရည်ချင်းတွေအတွေးခေါ်ယုံကြည်မှုတွေပေါ်မှာအလူလူဖုံးအုပ်ပြီးတော့တိမ်မြုပ်ပျောက်ကွယ်နေပါလေတဲ့ခေါင်းဆောင်ရဲ့သဘောတိုင်းသာလုတ်ကင်တက်ပြီးတော့ရရာတိုင်းမှာအထက်ရဲ့သဘောကသာစောင့်နေရတဲ့အတွက်အခြေအနေနောက်ကျပြီးတော့ခွင့်ယူတွေဆုံးရှုံးရပါလေခေါင်းဆောင်ကလည်းလောက်ကလူတွေကိုယုံကြည်မှုဖြင့်လုတ်ပိုင်ခွင့်ပေးသင့်ပါလေတဲ့အခုကအဲ့လိုမဟုတ်ပဲနဲ့ခေါင်းဆောင်ဘက်ကလုတ်ပိုင်ခွင့်နဲ့အာဏာတွေကိုအားလုံးချုပ်ကင်ထားတာကိုယ်တိုင်ကလည်းမလုံနိုင်တော့ဖက်ဖက်ကနှောင့်နှေးကြမ်းကြမှုတွေဖြစ်ပြီးတော့မဖြစ်သင့်တဲ့အခြေအနေရောက်နေရပါလေတဲ့ဒါတော့ရှင်တူရဲ့အမြင်ဖြစ်ပါလေခင်ဗျာအဲ့တော့ကျွန်တော်အခုပင်တိုင်းဆွေးနွေးတဲ့သူတွေကိုပြန်ပြီးအလှည့်ပေးကြပါလေ။ကိုကြီးကျော်ရဲ့အမြင်ခုနသရရှင်တွေရဲ့ဆွေးနွေးထားတဲ့အချက်ပေါ်မှာတုံ့ပြန်ချက်ကိုကြီးကျော်ပြန်ပြီးဆွေးနွေးပေးပါဦး
။ကျွန်တော်အခုလက်ရှိ NLD အစိုးရနဲ့ NLD လွတ်တော်ကအဲ့ဒီအတွေ့အကြုံပေါ်မှာတော်တော်လေးသူတို့ကိုစိုးရိမ်တိတ်လန့်ပြီးတော့သူကျင့် NLD ခေါင်းဆောင်ပိုင်းကထိချုပ်တာတွေညားလာတယ်ညားနေတယ်လို့တော့တင်နေပေါ့နော်။ဒီချက်နှစ်ချက်ကတော့တော်တော်ပြောသလိုပဲဟိုလက်ရှိ NLD ခေါင်းဆောင်ပေါ့နော်။ကောင်းကောင်းရဲ့အရှိန်ဟွာကအရင်ကြီးတယ်အဲ့ဒီအရင်ကြီးတဲ့အပေါ်မှာလည်းဒီအောက်ခြေကလူတွေကကိုယ်အထွန်းစားနဲ့ကိုယ်လွတ်လွတ်လပ်လပ်ထိုးပေါက်ပြီးလှုပ်ဖို့အဲ့ဒီအရှိန်ဟွာကြောင့်လည်းပါလိမ့်မယ်နောက်ကောင်းကောင်းကိုယ်တိုင်ကလည်းအဲ့ဒီလိုလွတ်လပ်ခွင့်မပေးတဲ့ထိန်းချုပ်တာမျိုးတွေသာဒီလည်းရှိနိုင်တယ်ပေါ့နော်နောက်တစ်ခါတိုင်းဒေသကြီးနဲ့ပြည်နယ်လွတ်တော်တွေမှာကြတော့လေကျွန်တော်တို့တွေ့ရသလောက်ကတော့ဆိုကြပါစို့တိုင်းဒေသကြီးနဲ့ပြည်နယ်ဝန်ကြီးချုပ်တွေရှိတယ်ပေါ့နော်အချင်းနဲ့မှာပဲလွတ်တော်ဥက္ကဋ္ဌတွေလည်းရှိရောဟောပါတီတွင်အနေသားကြကြည့်မယ်ဆိုရင်အဲ့ဒီတိုင်းဒေသကြီးတဲ့ပြည်နယ်ဝန်ကြီးချုပ်တွေတဲ့လွတ်တော်ဥက္ကဋ္ဌတွေဈာထဲမှာပါတီတွင်မှာရှိတဲ့ rank ပေါ့ယာရုတဝေတွေကနည်းနည်းဟိုကွာခတ်ချက်ညာနေတာလည်းတွေ့ရတယ်ပေါ့အဲ့ဒါလေးတွေကြောင့်လည်းသဘောပြောသလိုလွတ်တော်ကနေပြီးတော့အစိုးရကိုတင်းကျုပ်တဲ့နေရာတွေမှာ second balance လုပ်တဲ့နေရာတွေကအားနည်းနေတယ်လို့ကျွန်တော်ကတော့မြင်နေကြဟုတ်ကဲ့
ဟုတ်ကဲ့ကျွန်တော်အဲ့ဒီပြည်နယ်နဲ့တိုင်းအဆင့်လွှတ်တော်တွေကိုဦးစားပေးပြီးတော့ကိုကြီးကျော်ကထပ်မေးချင်ပါတယ်ခုနကိုကြီးကျော်လည်းပြောသွားတယ်ပြောမယ်ဆိုရင်ဒီခေါင်းဆောင်ပိုင်းဆိုတာအဆင့်အရှင်ဝါရမလှန်နိုင်တာတော့အဓိကဒေါအောင်ဆန်းစုကြည်ပေါ့ဒေါအောင်ဆန်းစုကြည်ကတော့ပြောင်းစုစင်ပေါ့ဒါပေမဲ့ပြည်နယ်အဆင့်နေမှာပြောမယ်ဆိုရှင်ဥမာဆိုကရားပြည်နယ်လွှတ်တော်ဆိုရင်ကျွန်တော်သိသလားတွေ့လိုက်ရတာကရားပြည်နယ်လွှတ်တော်ထဲမှာဒီကရားပြည်နယ်ကဗိုလ်ချုပ်ကျေးဦးနဲ့ပတ်သက်ပြီးတော့ကန့်ကွက်တာတွေရှိပါတယ်အစိုးရပိုင်းနဲ့လွှတ်တော်ကြားမှာတင်းမာမှုတွေတစုံတရာတွေ့မှာမွန်ပြည်နယ်မှာလည်းအဲ့လိုမျိုးဖြစ်ခဲ့ပါတယ်ခင်ဗျာအဲ့တော့အဲ့ဒီအခြေအနေတွေကတော့တကယ်တမ်းမှန်ကန်ကန်ပဲဖြစ်တာလားအားရချင်းနဲ့ဖွဲ့ကောင်းလားအဲ့ပုံမှာဘယ်လိုများသုံးသပ်ချက်မှာလဲခင်ဗျာ
ဟုတ်ကဲ့အဲ့ဒီမှာဆိုသွားပြောသလိုကျွန်တော်ဒါကိုနာမည်ပြောရမယ်ဆိုရင်တော့အဲ့ဒီဖြစ်တဲ့မှာဖြစ်တဲ့ကိစ္စတွေလည်းကျွန်တော်တို့တွေ့လို့ကြားရတာပေါ့နော်အဲ့လိုပဲကြားပြီးတယ်မှာလည်းတွေ့ကြည့်ခြင်းကြားပြင်ရတာတွေရှိရပေါ့အဲ့ဒီပေါ်ဒီမှာတော့ကျွန်တော်ဟိုလွတ်တော်ကိုယ်စားလှယ်တွေနဲ့လွတ်တော်ဥက္ကဋ္ဌအပါဝင်ပေါ့နော်လွတ်တော်ကိုယ်စားလှယ်တွေတာဝန်ရှိတဲ့သူတွေကိုကြီးကျူးရပြသူတို့တကယ်ဟိုချက်ကံဘယ်လန်လုပ်ဖို့တကယ်ကျူးသွားကြတယ်လို့လည်းမြင်နေပေါ့နော်အဲတချို့နေရာတွေပါမျိုးဆိုတော့အားလဲချက်တွေရှိတာပြောပြရတယ်ဥပမာပဲခူးတိုင်းပေါ့ဗျာဥပမာဝကြီးချုပ်သူတရားရေးဝန်ထမ်းတွေကတက်တက်ပြီးပြောတာဆိုတာမျိုးတွေရှိတယ်ပေါ့နော်အဲ့ဒီပြောရဆိုတဲ့ပေါ်ရီပေါ်ကကျွန်တော်တင်နေတော့ဘကူတိုင်းတွတ်တော်ကတော့ဒီကြည်ချုပ်ပြောရဆိုတာတက်တက်ပြီးတော့တခုခုချက်ကပဲလောက်ကိုလုံကန်လုတ်ကျတာပေါ့တစ်ဖက်မှာကျတော့စစောပြောလို့လေဦးကြီးချုပ်အစင်ကြီးကသာသောအစင်ပါတီကဘလို့စီစီအစင်လို့ပြောရဖြစ်တာပြီးတွေ့ရပြီးတော့တွတ်တော်ဥက္ကဋ္ဌတွေကျတော့ပါတီဝင်တန်းအောင်အင်မတန်မိန်နာမျိုးပေါ့တော့ဟိုတက်တဲတာသူတွေတွေ့နေရတာလေးကြီးရလဲဟိုမကောင်းလို့တော်တော်ထင်တယ်ကြ
ကောင်းလိုင်းဝင်းကိုပြန်မေးကြပါလေဗျာပြန်ဖိတ်ခေါ်ကြပါလေကောင်းလိုင်းဝင်းကခုနက ပါတီရဲ့မူကိစ္စတွေပြောထားတော့ပါတီရဲ့မူနဲ့ကိုယ်နိုင်ငံရေးဆိုတာရှိပါတယ်။ဥပမာဆိုရင်ပါတီရဲ့မူတိုင်းလွတ်တော်မတည်တော်များဒီမှာလည်းလိုက်နာရတာရှိပါတယ်။တစ်ဖက်မှာကိုယ့်ရဲ့နိုင်ငံရေးဆိုတာလည်းရှိတယ်။အဲ့တော့ကိုအောင်လှိုင်ဝင်းရဲ့နိုင်ငံရေးဥစ္စာနိုင်ငံရေးအကြစဉ်းစားချက်ဥပမာဆိုရင်လွတ်တော်ထဲမှာပဲစဉ်းစားချက်ဒီလိုမျိုးဟာတွေကိုပါတီရောပြန်ပြီးတော့တင်ပြလို့ရပါလားဆွေးနွေးလို့ရပါလား
။အဲပါတီထဲမှာတော့ဒါကျွန်တော်တို့အခုတရှိဖြတ်တန်းခဲ့တဲ့အတွေ့အကြုံရတော့လူကြီးတွေကကျွန်တော်တို့ဟိုကလေးတွေခေါ်ပြီးတော့အော်ရတာပြီးတဲ့ပုံစံမျိုးပေါ့နော်။ချောင်းမှာအော်ရတာပြီးတဲ့ပုံစံမျိုးတော့ပဲပြောတယ်။တခါတည်းတော့သူတို့ပြန်ပြီးတော့တင်ကြကုန်ပြီ။အစီအဝေးသူတို့ဟိုအများဆုံးကြီးအစီအဝေးပေါ့ပြည်အောင်သူအဆင့်မှာမလောက်တာတော့တော်တော်လေးကြာသွားပြီနော်။ကြာသွားတဲ့အခါကျတော့ကျွန်တော်တော့ပုံမှန်လေးလုပ်ဖြစ်တယ်ပေါ့။အဲပြန်တင်ကြတဲ့အခါကျတော့လေတင်ကြရဆိုတာလေဆန္ဒကျွန်တော်တို့ကလည်းအဓိကကျွန်တော်တို့ဟိုစာဝတ်နေတင်ပြနေတာမှာမဟုတ်တာနိုင်ငံတော်ရဲ့မူဝါဒကိစ္စတွေတင်ပြတယ်ပေါ့။ဒါကတော့တခိုင်နဲ့ပြီးတဲ့ကိစ္စလည်းမဟုတ်ဘူး။အဲ့ဒါမှတွတ်တော်ဆိုတာလည်းဖွဲ့ထားတယ်ပေါ့။အဲ့ဒီကနေကျွန်တော်တို့ကတစ်ဆင့်တင်ပြရတယ်ပေါ့။နိုင်ငံရေးအယူအဆတွေအဲ့ဒါ။ဒါမဲ့အစိုးရဘက်ကအကောင့်တွေပေါ်တဲ့အပိုင်းမှာဆက်လက်ကျွန်တော်ပြောလို့လေဥပဒေအရဆိုတပိုက်ချင်းကဘယ်ပုံမှန်ဘယ်ဟာကိုတန့်ကွက်ပြီးတော့ဘယ်ဟာကိုထောက်ခံဆိုတော့ကျွန်တော်တို့ကဘာကိုသွားပြီးတော့တင်ပြတော့မှာလဲ။ကျွန်တော်တို့ကသွားတင်ပြတယ်မထူးတော့တချို့ကလည်းမပြောတော့ဘူး။အဲကိုယ်စနေအများစုကလည်းမပြောတော့ဘူးပေါ့နော်။ပြောတယ်ဘာမှမအကျိုးမှမရှိတာ။ဒီပါတီဘက်ကနေပြီးတော့ insertion နဲ့လာတဲ့ဟာပေါ့အထူးသဖြင့်တော့ insertion အသေးစိတ်မလာရင်တော့မှဥရိကြံကော်မတီပေါ့ဥရိကြံကော်မတီရဲ့သဘောထားအတိုင်းပဲ
ပါတီဘက်ကခေါင်းဆောင်ပိုင်းချုပ်ကပြောနေတာပြီးခဲ့တဲ့ယူကောက်ပွဲမှာသူတို့မဲဆွဲတဲ့ခါမှာပါတီကိုချိန်ပြီးတော့မဲပေးကြပါလူကိုချိန်ပြီးမဲပေးပါနဲ့ဆိုပြီးတော့ရွေးချယ်မဲပေးခဲ့တဲ့တကြောင်မလို့ဒါပေမဲ့ခုနကောင်လိုင်းဝန်းတို့ပြောမှသူတကယ်တမ်းဆိုရင်တော့လူကိုစလေပါလူကနေကိုယ်တိုင်ရွေးထားတော့အဲ့တော့သူတို့ပြောတာကပါတီကိုပို့ပြီးတော့ဦးစားပေးတဲ့သဘောမျိုးဖြစ်နေတယ်အဓိကခေါင်းဆောင်ပိုင်းပေါ့နော်အဲ့တော့ဒါနဲ့ပတ်သက်လို့ကောင်လိုင်းဝန်းဘလူများမှတ်ချက်ပေးကြပါလိမ့်ခင်ဗျနောက်ဆုံးကျွန်တော်တို့စက္ကန့်30လောက်တော့ချိန်ရပါတယ်
ဟုတ်ဒါမှတ်ပါလေကျွန်တော်တို့မြို့သားတွေဘုရားပွဲချုပ်ကိုစားပြီးတော့အမေတော်နတ်စုယုံကြည်လို့အကုန်လုံးမဲပေးခဲ့တာလက်ရှိတဲ့နိုင်ငံရေးအခြေအနေကကိုယ့်ဆွမ်းဆားနဲ့ကိုယ်နိုင်မဲ့လွတ်တော်ကိုယ်စားဆိုတော့လက်ချိုးကြည့်လို့ရမယ်လို့ကျွန်တော်ထင်တယ်မြန်မာပြည်မှာပါတီနဲ့ပဲသွားအောင်မလာမယ့်2020ယူတော့ပဲပါတီမှာဘာကြောင့်လဲဆိုတော့ကျွန်တော်တို့နိုင်ငံရေးကလွတ်တော်ကိုယ်စားအဖြစ်မဲ့နိုင်ငံရေးလုပ်ခွင့်မရှိပါဘူးကျွန်တော်တို့မှာဒါပါတီရဲ့မူကိုပဲပံ့ပိုးပေးတဲ့အဆင့်မှာပဲရှိတယ်ဒါကြောင့်မလို့လာမယ့်ဒီကောက်ပွဲမှာအဖြစ်ပြီးနောက်မြန်မာပြည်ရဲ့လက်ရှိအခြေအနေကတော့ဟိုတူတူတောက်တဲ့စတိဘုတ်လာကိုယ်စလေတွေတော့အခွင့်အရေးမရှိတလောင်တော်တော်လေးနည်းပါတယ်ပါတီအနေနဲ့ဒီပတ်ရောင်းမရှိဘဲနဲ့တွားတဲ့ကိုယ်စလေတွေရတာ
ဟုတ်ကဲ့ခင်ဗျာကျွန်တော်တို့တဲ့လီလိုက်အစီအစဉ်အချိန်ဆီသွားလို့ပါပါဝင်ဆွနေပြီးတဲ့ဥအောင်လှိုင်ဝင်ဦးရေးကျော်နဲ့တော်ရရှင်တွေအားလုံးကိုကျေးဇူးအများကြီးတင်ပါတယ်ခင်ဗျာတဲ့လီလိုက်အစီအစဉ်ကိုတော့ဒီမှာပဲကျန်လာွက်ပြီးပ
ါတဲ့ရိုက်လီလိုက်အစီအစဉ်ကိုကိုသားညုံကတင်ဆက်ခဲ့တာပါရှင်ဒီအစီအစဉ်ကိုထုတ်လုပ်သူကမဆူမွန်ဖြစ်ပါတယ်ကျမတို့အခုတိုက်ရိုက်လေလိုက်အစီအစဉ်ကိုစနေနေ့ညမှာလဲတင်ဆက်ပေးနေပါတယ်မြန်မာပြည်သူတွေရဲ့မြန်မာနိုင်ငံမှာဖြစ်ပျက်နေတဲ့အခြေအနေတွေကိုထင်ဟပ်စေဖို့အတွက်ကျမတို့အခုလိုတိုက်ရိုက်လေလိုက်အစီအစဉ်တွေကိုတင်ဆက်နေတာပါရှင်ဗုဒ္ဓဘုရားနေနဲ့ခင် BOA မြန်မာပိုင်းအစီအစဉ်တွေကို Washington DC ကနေတင်ဆက်နေပါတယ်ရှင်အခုတော့သတင်းအချင်းချုပ်ကိုဒေါခင်မျိုးသက်ကပြောပြမှာပါ
စီးရီးယားရှေ့မြောက်ပိုင်းဒေသမှာတူရကီရဲ့ကျူးကျော်မှုတွေရဆန်းရဲ့အတွက်တူရကီသမ္မတကိုဖိအားပေးဖို့ဒုသမ္မတမိုက်ပန့်စ်ဦးဆောင်တဲ့အစ်စ်နှင့်ကိုယ်စားလှယ်အဖွဲ့တစ်ဖွဲ့ဟာတူရကီသွားဖို့လုပ်နေပြီလို့သမ္မတဒေါ်နယ်ထရမ့်ကအင်္ဂါနေ့မှာပြောပါတယ်ဒုသမ္မတမိုက်ပန့်စ်နဲ့အတူနိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီယိုလည်းလိုက်ပါသွားမှာဖြစ်ပြီးသူတို့ဟာဗိုလ်တပ်ဖူးနေမှာထွက်ခွာမှာဖြစ်ကြောင်းသမ္မတကပြောပါတယ်တူရကီဘက်ကအပြစ်ခတ်ရက်ဆဲဖို့အတွက်အမေရိကန်ဘက်ကတောင်းဆိုမှာဖြစ်တယ်လို့လက်ရှိမှာအပြင်းထန်ဆုံးအရေးယူမှုတွေချမှတ်ထားကြောင်းလည်းပြောပါတယ်အစ်စ်မြင့်ကိုယ်စားလှယ်အဖွဲ့ဟာချက်တပင်းနေမှာတူရကီသမ္မတရစ်ဆက်တယ်အာဒိုဝါနဲ့တွေ့ဆုံမှာဖြစ်ပါတယ်ရိုဟင်ဂျာတွေထားနေပြန်ပို့နိုင်ရတဲ့အတွက်ဘင်္ဂလားဒေ့ရှ်အစိုးရပြုစုထားတဲ့လူ9000ပါနောက်ထပ်ဆင်းရဲအသက်တစ်ခုကိုမြန်မာအာမနာပိုင်းတွေစီစစ်ဖို့အတွက်ပေးရခဲ့တယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးဝန်ကြီး AK Abdul Mohammed ကအင်္ဂါနေ့မှာပြောပါတယ်။အင်္ဂါနေ့အစောပိုင်းမှာဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးဝန်ကြီးဌာနအရှိတောင်အာရှဆိုင်ရာညွှန်ကြားမှုချုပ် M. Delwar Hossain ကဒီဆင်းကိုမြန်မာတမတ်ကြီးဦးလွန်ဦးကိုလွှဲပြောင်းပေးရတာဖြစ်ပါတယ်။အာဆီယံလူခွင့်ရေးကော်မရှင်အဖွဲ့ဝင်မြန်မာ၊စင်ကာပူ၊မလေးရှားနဲ့ထိုင်းနိုင်ငံတို့ကကိုယ်စားလှယ်တွေကဒေသရင်းနယ်စပ်ဖြတ်ကျော်ဖြစ်ပွားနေတဲ့မိဂုံလွှမ်းမှုလွှမ်းခြုံမှုပြဿနာကိုဖြေရှင်းဖို့နဲ့အနာဂတ်မှာထပ်မံမဖြစ်ပွားအောင်အဖွဲ့ဝင်နိုင်ငံတွေကြားပိုးပြီးခိုင်မာတဲ့ပူးပေါင်းဆောင်ရွက်မှုတွေလှုပ်ဆောင်ကြဖို့အတွက်တောင်းဆိုလိုက်ပါတယ်ဖိလစ်ပိုင်နိုင်ငံကအင်ရှင်ဖြစ်လက်ခံကျင်းပမယ့်အကြိမ်30မြောက်ရှစ်တောင်အာရှ
Agasa, Pangwe, Muda, Bolum Puerto, Inganiga, Manila Mirama, Osu, TV, Quayama, Nyama, Tenha, Ancient Philippine Tenet, to Osu, Ema, Chabai, the Osuma Pare, the Cha Tenrigaro, Malaysia, Cambodia, Ne, Timor Leste, Atendri, Chabai.
Jesuashi, the Din Jinjago, Docimu, the Gap, Yopia, Baraba, Degree Minet, Season Tolo Yimugaro, Matengi type Chibari, Engineer Garo, Gavin Faunabashi, Botabuni Neki, Viewing Mamai Season Go, Nasing Gajarek, Batlonga, Dorashi, Alungu, Jesu, two Demarit, Maru Yeni, Season Guro, Nemasanoje, Yeni, Taunai, Gugani, Kulanai, T, Selet, Tolu Mamashi, Dorashi, Alu, Shulan, Chemi, Jabazi, Jama, Engineer.
This program has come to you from the Voice of America, Washington.